Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ28ရက်တနင်္လာနေ့စီစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစွန်းမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတ Donald Trump ဟာသမ္မတအဖြစ်ဝင်အရွေးခံတဲ့2016ခုနှစ်နဲ့သမ္မတအဖြစ်တောင်ဝင်ထမ်းဆောင်တဲ့ပထမနှစ်2019ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေကွန်ဒေါ်လာ850သာဆောင်ခဲ့တယ်လို့နယူးယောက်တိုင်းသတင်းစာကြီးကဖော်ပြပါရယ်လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွန်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းတူသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပါရယ
် Totally fake news. No, actually I paid tax.But and you'll see that as soon as
လုံးဝသတင်းမှားသတင်းတူတွေဖြစ်ကြောင်းသူ့အနေနဲ့အခွန်ဆောင်တဲ့အကြောင်းလောလောဆယ်စည်ရင်းစစ်ခံနေရတဲ့သူ့ရဲ့ဝင်ငွေကိုမှတ်တမ်းတွေအများကိုထုတ်ပြန်နိုင်တဲ့အခါမှာသိရမှာဖြစ်တဲ့အကြောင်းသမ္မတထရမ်ကတုံ့ပြန်သွားတာဖြစ်ပါတယ်။ Trump အင်ချမ်းကြီးလုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှင်းတွေကလည်းသတင်းစာရဲ့ဖော်ပြချက်မမှန်ကန်ဘူးလို့ညင်းဆန်ပါတယ်။ Trump ဟာသူ့ရဲ့အခွန်ဆောင်မှတ်တမ်းတွေပေါက်ကြားမှာကိုအကြီးအကျယ်ကာကွယ်နေသူတစ်ယောက်ဖြစ်ပြီးခေတ်သစ် American တမိုင်းမှာအခွန်မှတ်တမ်းတွေပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့ပထမဆုံးသမ္မတဖြစ်တယ်လို့ New York Times သတင်းစာကရေးပါတယ်။သတင်းစာမှာဖော်ပြချက်အရ Trump ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအကောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်သမ္မတတာဝန်နဲ့ဝီယော့တီဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါတယ်။2018ခုနှစ်အတွက် Trump စီးပွားရေးလုပ်ငန်းတွေရဲ့ဝင်ငွေဒေါ်လာ 434.6 သန်းရှိတယ်လို့တရားဝင်လူသိရှင်ကြားထုတ်ပြန်ထားပေမဲ့အကောက်ခွန်ဌာနကတော့ 48.4 သန်းအရှုံးပေါ်တယ်လို့ပြထားကြောင်းသတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲမတိုင်ခင်သမ္မတလောင်း2ယောက်ရဲ့ပထမဆုံးစက္ကရာလူပွဲကိုနတ်ဖန်အင်္ဂါနေ့ည9နာရီမှာပြုလုပ်မှာဖြစ်ပါတယ်။အိုဟာယိုပြည်နယ်ကလီဗ်လန်မြို့က Case Western Reserve တက္ကသိုလ်မှာပြုလုပ်မယ့်စကားဆက်ထိုးပွဲမှာ Fox News သတင်းဌာနရဲ့သတင်းတော် Chris Wallace က moderator အဖြစ်ဆောင်ရွက်ပြီးတော့သမ္မတလောင်းတွေကိုမေးခွန်းတွေဥဆောင်ပေးမှာဖြစ်ပါတယ်။သတင်းတော် Wallace ရွေးချယ်ထားတဲ့မေးခွန်းကောင်းဆင်တွေကတော့သမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့ရဲ့စွမ်းဆောင်ချက်တွေအပြင် American ပြည်ထောင်စုတရားရုံးချုပ်တရားသူကြီးသစ်ခန့်အပ်ရေးကိစ္စ COVID-19 ကရောဂါစီးပွားရေးအမေရိကန်မျိုးတွေမှာဖြစ်နေတဲ့အသားရောင်ခွဲခြားမှုအခြေခံနဲ့ဆန္ဒပြပွဲတွေအကြောင်းရွေးကောက်ပွဲဂုဏ်သိက္ခာနဲ့ယုံကြည်စိတ်ချရမှုငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးစတဲ့ခေါင်းစဉ်6ခုဖြစ်ပါတယ်။ကဏ္ဍတစ်ခုစီအတွက်ဆွေးနွေးချိန်15မိနစ်လောက်တတ်မှတ်ထားပါတယ်။ခေါင်းစဉ်တစ်ခုချင်းစီအတွက်ပထမဆုံးမေးခွန်းကိုတုံ့ပြန်ဖြေဆိုဖို့သမ္မတလောင်းတွေအနေနဲ့2မိနစ်စီအချိန်ရပြီးတော့အဲ့ဒီနောက်တယောက်ပြောတာကိုတယောက်တုံ့ပြန်နိုင်ကြမှာဖြစ်ပါတယ်။သမ္မတလောင်း2ယောက်ရဲ့ဒုတိယအကြိမ်စကားဆက်ထိုးပွဲကိုတော့အောက်တိုဘာလ15ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ TikTok လူမှုကွန်ရက် application ကိုဒီကနေ့တင်းတင်းနာနေကစပြီး American App Store တွေကနေ download လုပ်တာတားမြစ်တဲ့ Trump အစိုးရရဲ့အမိန့်ကိုပြည်ထောင်စုတရားသူကြီးတစ်ယောက်ကယာယီဆားရမယ်လို့ဆုံးဖြတ်ခဲ့ပါတယ်။တင်းတင်းနာနေညသကောင်ချိန်ကစလို့ TikTok App ကို download လုပ်ခွင့်ပိတ်မဲ့အမိန့်အသက်မဝင်ခင်လေးမှာပဲတရားသူကြီးကခုလိုဆုံးဖြတ်ခဲ့တာပါ။အစိုးရရဲ့ပိတ်ပင်တားမြစ်မှုအပေါ် TikTok ကုမ္ပဏီကစိန်ခေါ်ထားတဲ့အမှုနဲ့ပတ်သက်လို့ရှေ့ဆက်ကြားနာရေးအတွက်နှစ်ဖက်လုံးကိုပုံထုံးနဲ့မှတွေးဆောင်တင်ပြဖို့အတွက်တရားသူကြီးကယုံကြည်ပေးခဲ့ပါတယ်။ TikTok App ကိုပိတ်ပင်တာဟာအသုံးပြုသူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုပိတ်ပင်တာဖြစ်တယ်လို့စီးပွားရေးအရာအစားထိုးလို့မရတဲ့ဆုံးချုပ်မှုတွေဖြစ်လိမ့်မယ်လို့ TikTok ကုမ္ပဏီရှေ့နေတွေဘက်ကဒီနေ့ကနေတုန်းကကြားနာပွဲမှာပြောကြားပါတယ်။ TikTok သုံးသူတွေရဲ့အချက်အလက်တွေဒီအစိုးရလက်ရောက်နိုင်တဲ့စိုးရိမ်မှုကြောင့်ဩဂတ်လမှာသမ္မတဒေါ်နယ်ထရမ့်တားမြစ်မိန့်ထုတ်ပြန်ခဲ့တာဟာအမေရိကန်ဥပဒေနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေနဲ့အပြည့်အဝကိုက်ညီတယ်လို့အမေရိကန်စီးပွားကူးသန်းဌာနကတရားသူကြီးအမိန့်ချပြီးမှတုံ့ပြန်ပါတယ်။လုံခြုံရေးစိုးရိမ်မှုကြောင့်ဆိုရဲအမေရိကန်အစိုးရရဲ့ပြောကြားချက်တွေအပေါ်တရုတ်အစိုးရကတော့ပယ်ချပြီးအမေရိကန်ဟာတရုတ်ကုမ္ပဏီတွေအပေါ်နိုင်ထက်စီးနင်းလုပ်နေတယ်လို့စွပ်စွဲပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်ကနပ်ပါဗယ်လီတောင်ကြားဒေသမှာတနင်္ဂနွေနေ့ကတော်မီလောင်ကျွမ်းမှုကြောင့်ဆေးရုံတစ်ခုနဲ့လူနေအိမ်ရာနဲ့ချီဘေးကင်းရာပြောင်းရွှေ့ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါရယ်။လူနေအိမ်တွေနဲ့စပြစ်ချန်တွေနာအထိကပ်နေတဲ့မီးကိုတားဆီးနိုင်ဖို့မီးသက်အဖွဲ့တွေအစွမ်းကုန်ကြိုးစားနေကြပါရယ်။ Glass Fire လို့နာမည်ပေးထားတဲ့တော်မီဟာကယ်လစ်စတိုကမြို့နားမှာစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့အလျင်အမြန်ကူးဆက်ပြီး Adventist Health St. Helena ဆေးရုံနဲ့တမိုင်နာအထိရောက်လာတဲ့အတွက် အဲ့ဒီအချိန်ရှိနေတဲ့လူနာ55ယောက်လုံးကိုအချိန်မီဘေးကင်းရာပြောင်းရွှေ့ပေးခဲ့ရပါတယ်။နာပါဗယ်လီတောင်ကြားဒေသကအင်ဂျီ600ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အာဏာပိုင်တွေတနည်းအနေနဲ့တော့အမိန်ထုတ်ခဲ့ပြီးနောက်ထပ်အင်ဂျီ1400ကျော်ကိုလည်းလူအပ်တာနဲ့ချက်ချင်းဘေးကင်းရာသွားနိုင်ကြဖို့အသိအပြင်ထားဖို့အတွက်တတိပေးထားတယ်လို့ကယ်လီဖိုးနီးယားမိသက်ဌာနပြောခွင့်ရသူကပြောပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာကဒီကနေ့မနေ့ထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်း COVID-19 ကူးစက်သူ33သန်းကျော်ရှိပြီးသေဆုံးသူဦးရေကတသန်းနီးပါးရှိနေပြီဖြစ်ပါတယ်။ကူးစက်မှုနှုန်းအများဆုံးဖြစ်တဲ့ American နိုင်ငံတွင်ပြည်နယ်20ခုမှာပြီးခဲ့တဲ့အပတ်ကစလို့ကူးစက်မှုနှုန်းအနည်းဆုံး100ခန့်လောက်တက်လာတယ်လို့လည်းဒီစီးရင်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ8200ကျော်နဲ့ကူးစက်သူစုစုပေါင်း6သန်းကျော်ရှိနေပြီးCOVID-19 ကြောင့်သေဆုံးသူက 9,500 ကျော်ရှိပြီဖြစ်ပါတယ်။ကူးစက်မှုနှုန်း9သန်းကျော်ရှိတဲ့ American ပြီးရင်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ဥရောပမှာလည်း COVID-19 တကြောပြန်ကူးစက်မှုတွေကြောင့်တချို့နိုင်ငံတွေမှာအသွားအလာကန့်သက်တာတွေကိုပြန်ပြီးတော့ချမှတ်ထားပါတယ်။ပြည်ထောင်မှာ COVID-19 ဒုတိယလှိုင်းရိုက်ခတ်နိုင်တဲ့အတွေ့ရောဂါထိန်းချုပ်ရေးလျင်မြန်တည်ကြတဲ့ဆုံးဖြတ်ချက်တွေချမှတ်သွားဖို့လိုတယ်လို့ဝန်ကြီးချုပ် Boris Johnson ကသတိပေးထားပါတယ်။ပြင်သစ်နိုင်ငံမှာလည်းစောင်းဥပုံနဲ့ဆောင်းရာသီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေဦးမယ်လို့အမျိုးသားကျန်းမာရေးကောင်စီအကြီးအကဲ Patrick Bouwe ကပြောပါတယ်ရှင်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေအကြားနဂိုနိုကာရာဘတ်ဒေသမှာဒုတိယမြောက်နေ့ဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားကဒီကနေ့တင်းနှင်းလာနေမှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရပါအဇာဘိုင်ဂျန်တို့လေကြောင်းနဲ့အမြောက်ထိုးစစ်တွေစတင်ခဲ့တယ်လို့ပြောခဲ့တဲ့အချိန်တနင်္ဂနွေနေ့ကလေးကစလို့တနင်္လာနေ့အထိခွဲထွက်ရေးနာဂိုနိုကာရာဘတ်ဒေသကတိုက်ခိုက်ရေးသမား30ထဲမှနေတည်ဆုံးခဲ့ပါတယ်။အခုလိုတိုက်ပွဲအပြင်းထန်ဖြစ်ပွားနေတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကရှုတ်ချလိုက်ပြီးအသက်သေဆုံးမှုတွေနဲ့ရပ်သားတွေအပေါ်ထိခိုက်နေမှုတွေမှာစိတ်မကောင်းဖြစ်ရကြောင်းပြောပါတယ်။တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့တင်းမာမှုတွေလျှော့ချဖို့နဲ့စစ်ဆင်ဆွေးနွေးပွဲတွေမဆိုင်မတွာပြန်ပြီးစတင်ဖို့အတွေ့အမှုချုပ်ဂူတာရက်စ်ကတောင်းဆိုကြောင်းနဲ့မကြခင်အဇာဘိုင်ဂျန်သမ္မတနဲ့အာမေးနီးယားဝန်ကြီးချုပ်တို့နဲ့ဆက်သွယ်စကားပြောမှာဖြစ်ကြောင်းသူရဲ့ပြောခွင့်ရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ညီငယ်ရေးဆွေးနွေးရေးအတွက်ဥရောပလူညုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကောင်စီ OSCE ရဲ့ OSCE means အဖွဲ့ရဲ့အခန်းကဏ္ဍကိုထောက်ခံကြောင်းပြောပါရယ်အကြံပေးတိုက်ခိုက်မှုတွေမြင့်တက်နေမှုအပေါ်ရှုတ်ချကြောင်း OSCE means အဖွဲ့နဲ့အတူဆက်ဆက်ဆွေးနွေးပွဲတွေအမြန်ဆုံးစတင်နိုင်မှုတိုက်တွန်းကြောင်း American နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရ Morgan Octagus ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရယ်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံစလုံးကဆေးရုံချူရီအခြေအနေကြီးညာထားပြီးတပ်သားစုဆောင်မှုတွေပြုလုပ်နေရပါ။အဇာဘိုင်ဂျန်ပိုင်နာဂိုနိုကာရာဘတ်ဒေသဟာအာမေးနီးယားနေဆက်မှာရှိသလိုအဲ့ဒီမှာမူလအားဖြင့်အာမေးနီးယားဌာနီတိုင်းဒေသအများစုနေထိုင်ကြပါရဲ့ရှင်။အာဖဂန်နစ္စတန်နိုင်ငံအမျိုးသားပြည်လဲရင်ကြားစီရေးကောင်စီအကြီးအကဲအဗ်ဒူလာက၃ရက်ကြာပါကစ္စတန်ခရီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါရဲ့။ခရီးစဉ်စတင်ချိန်ဟာကာတာနိုင်ငံမှာအာဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့အဖွဲ့အကြားညီညာရေးဆွေးနွေးပွဲပြုလုပ်နေခြင်းဖြစ်တယ်လို့အဗ်ဒူလာအနီနဲ့အိန္ဒိယချင်းပါကစ္စတန်နိုင်ငံကိုတွားရောက်တာဆယ်စုနှစ်အတွင်းမှာပထမဆုံးအကြိမ်လဲဖြစ်ပါတယ်။အဗ်ဒူလာနဲ့ပါကစ္စတန်ဝန်ကြီးချုပ်တို့တွေ့ဆုံတဲ့အခါအမေရိကန်ဂျာဝန်ဆီဆက်ပေးနေတဲ့ညီညာရေးဆွေးနွေးပွဲကိစ္စနဲ့အတူနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ကိုလည်းဆွေးနွေးသွားမယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်ကာတာမှာလုပ်နေတဲ့လက်ရှိစစ်ဆေးဆွေးနွေးပွဲတွေဟာအမေရိကန်နဲ့တာလီဘန်အဖွဲ့တို့ February လအတွင်းကရခဲ့တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးသဘောတူညီချက်ရဲ့ရလဒ်ဖြစ်ပါတယ်အမေရိကန်တို့နဲ့စစ်ဆေးဆွေးနွေးဖို့တာလီဘန်တို့ကိုတိုက်တွန်းပေးတဲ့အတွက်လည်းပါကစ္စတန်နိုင်ငံကိုအမေရိကန်တို့ကချီးကျူးခဲ့ပါတယ်အာဖဂန်တာလီဘန်အဖွဲ့နဲ့ပါကစ္စတန်တို့အကြားရင်းနှီးတဲ့ဆက်ဆံရေးရှိတာကပါကစ္စတန်နဲ့အာဖဂန်နစ္စတန်အစိုးရတို့အကြားနိုင်ငံရေးအရာတင်းမာမှုတွေဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်နှစ်နိုင်ငံအကြားကီလိုမီတာ2600နီးပါးနှိမ့်ဆက်ခြင်းထိဆက်နေပြီးစစ်သွေးကြွတွေကိုခိုလုံဝင်ပေးတယ်ဆိုပြီးတနိုင်ငံနဲ့တနိုင်ငံအပြန်အလှန်ဆွဆွေးနေကြတာပါကုန်းတွင်ပေးအာဖဂန်နစ္စတန်နိုင်ငံကစိတ်ကန်းထွက်ပေါက်နေက ုံသွေးလမ်းကြောင်းရရှိဖို့ဆယ်စုနှစ်ပေါင်းများစွာပါကစ္စတန်နိုင်ငံအပေါ်မိခူခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့မကြာခင်ကာလတွေနှစ်နိုင်ငံဆက်ဆံရေးတင်းမာမှုကကုံသွေးလုပ်ငန်းတွေကိုရောကြံစီခဲ့တာပါ။အမ်ဒူလာရဲ့အလဲပတ်ခီးဟာနှစ်နိုင်ငံကြားချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုတိုးတက်ခိုင်မာစေဖို့အထောက်အကူပြုလိမ့်မယ်လို့လည်းပါကစ္စတန်နိုင်ငံညာရေးဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။ဗြိတိန်ကဆွန်ပီအမိုက်တွေပါတဲ့ကုန်သစ်တာကွန်တိန်နာ21လုံးကိုဗြိတိန်ကိုပြန်ပို့သွားမယ်လို့သီရိလင်္ကာနိုင်ငံကပြောပါတယ်။ဆေးရုံဆွန်ပီအမိုက်တွေအပါအဝင် NDA ဖြစ်စေနိုင်တဲ့အမိုက်တွေကိုကုန်သစ်တာတချို့မှတွေးကြရတာဖြစ်ပြီးဒါကနိုင်ငံတကာဥပဒေနဲ့ဥရောပသမဂ္ဂစီရင်စည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့သီရိလင်္ကာတာဝန်ရှိသူတွေကပြောပါတယ်။ဒီကုန်သစ်တာတွေဟာအသုံးပြုပြီးမှုရာတွေစောင့်ချမ်းနဲ့ကော်စောတွေကိုတင်ဆောင်ဖို့သတ်မှတ်ထားတာဖြစ်ပြီးသီရိလင်္ကာနိုင်ငံကို2019စက်တင်ဘာနဲ့2018မတ်လအတွင်းကရောက်လာခဲ့တဲ့ကုန်သစ်တာတွေဖြစ်တယ်လို့ AFP သတင်းမှာဖော်ပြပါတယ်။ဒီအမိုက်တွေပါတဲ့ကုန်သစ်တာတွေကိုစနေနေ့ကဗြိတိန်နိုင်ငံကိုပြန်ပို့လိုက်ပြီလို့သီရိလင်္ကာတာဝန်ရှိသူတွေကပြောပါတယ်။အာရှတိုက်နိုင်ငံအတော်များများကိုချမ်းသာတဲ့နိုင်ငံတွေကဆွန့်ပြေးအမိုက်တွေတင်ပို့နေတာဖြစ်ပြီးဒီလိုအခွင့်အရေးယူအမိုက်တွေပို့နေတဲ့အပေါ်အာရှနိုင်ငံတွေကစိတ်ကုန်နေကြတယ်လို့လက်မခံညှင်းဆန်နေကြတာလည်းဖြစ်ပါရဲ့ရှင်။တို့ရာရှင်များရှင်တင်းလာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာဆင်နိုင်ပါပြီရှင်
။ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိတိတသားတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစုစုပါမြန်မာပြည်မှာလာပိုင်းတွင်ကိုဗစ်ရောဂါကြောင့်သေဆုံးသူ200ကျော်နဲ့ကူးစက်သူ1000ကျော်အထိရှိလာတာကြောင့်ကန့်သတ်ချက်တွေတိုးမြှင့်ထုတ်ပြန်လိုက်သလိုရောဂါကြောင့်သေဆုံးမှုကိုလျှော့ချဖို့အတွက်အချိန်မီကုသဖို့အရေးကြီးတယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ရောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံစည်းကမ်းတွေစီးအချိန်မီပြသမှသာအသက်အန္တရာယ်ဆုံးရှုံးရတဲ့အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကိုညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။အသင်္ဃာစရာယောဂလက္ခဏာတွေတွေ့ရတယ်ဆိုရင်လည်းစေယုံစေကံတွေစီအမြန်ဆုံးပြသဖို့တိုက်တွန်းထားပါတယ်
။ကုသမှုဘိုင်းမှာလည်းသက်ဆိုင်ရာနော်ဆေးပညာနော်ပေါမောက်ခါတွေသက်ဆိုင်ရာဆရာဝန်ကြီးတွေအနေနဲ့ကိုယ်စွမ်းဉာဏ်စွမ်းရှိသေးရအကောင်းဆုံးကုသမှုပေးနေတာဖြစ်ပါတယ်။သို့တော့သူတို့တွေကလည်းမတ်တရားတွေမှောက်တဲ့အတွက်စေယုံကိုစောစောစီစီရောက်လာမှသာသူတို့ကယ်ဆယ်နိုင်မှာဖြစ်ပါတယ်။စေယုံကိုနောက်ကြပြီးမှရောက်လာတယ်။နောက်တစ်ခါယောဂသိကျုံမှရောက်လာတယ်။သိပြီးမှရောက်လာတယ်ဆိုရင်သူတို့ဘလောက်ပဲသူတို့ရဲ့အတတ်ပညာတွေသူတို့ကိုယ်စွမ်းဉာဏ်စွမ်းရှိသမျှလုပ်ပေးကြအောင်နော်လုပ်ပေးခွင့်ရပါဘူး။ဒါကြောင့်မို့လို့နောက်ထပ်သိဆုံးမှုလျှော့နေစေဖို့အတွက်နောက်ထပ်အရေးကြီးတဲ့တစ်ချက်ကတော့အိမ်မှာချိန်မကုနေပါနဲ့။အိမ်မှာခုနယောဂကျွမ်းမှမပြပါနဲ့။မိမိမှာအသက်ကြီးတဲ့သူတွေရောနောက်ခံယောဂရှိတဲ့သူတွေမှာဖျားတယ်ချောက်ဆိုးတယ်နောက်မောပန်းတယ်เนาะအနမ်းမရဘူးဒါမျိုးဆိုလို့ရှိရင်ချက်ချင်းသက်ဆိုင်ကျန်းမာရေးဌာနကိုဆက်သွယ်ပြီးတော့ပြသဖို့အထူးလိုအပ်ပါတယ်ဒါလေးကအရေးကြီးပါတယ
်ပိုးရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုကိုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာအင်ပြင်းမထွက်ဖို့အမိန့်ထုတ်ထားပါတယ်တက်မှတ်ကာလနှစ်ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ထားပြီးထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းကိုဗစ် -19 ကာဝေးထိန်းချုပ်ကူတာရေးပေါင်းစပ်ညှိနှိုင်းရေးကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေးစုကပြောပါတယ
်တဦးတစ်ယောက်မကြံလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်ညီသူတဦးတစ်ယောက်မှမြည်သည့်အကြောင်းနဲ့မျှဒီကိစ္စကိုချောင်လွှဲလို့မရဘူးဒီကိစ္စကိုကျွန်တော်တို့ခွင့်လွှတ်လောက်မရဘူး။ဒါကြောင့်အားလုံးစုပေါင်းပါဝင်ပြီးလူတိုင်းလူတိုင်းကမတ်တာမယ်လက်စေးရမယ်ဆိုရှယ်ဒစ်စတန်စီနေရမယ်။ခမင်းစားရင်နေတဲ့ချင်းဆိုင်ခုနကလိုတယောက်တည်းစားရမယ်။ဒါတွေအစအားလုံးအသေးစိတ်လိုက်နာဖို့လိုပါလား။အဲ့လိုမျိုးခုနကားပေါ်မှာလိုက်နာရမယ်စီကံနေလမ်းမှာလိုက်နာရမယ်စီကံနေအိမ်မှာလိုက်နာရမယ်စီကံနေဒါတွေအကုန်လုံးရက်ွက်မှာလိုက်နာတယ်တိတိကျကျလိုက်နာပြီးဒီတိုက်ပွဲကိုကျွန်တော်တို့အားလုံးရန်ကုန်မှာရှိတဲ့ဤသူလူလူခုနှစ်တန်းကျော်အားလုံးပါဝင်ပြီးတိုက်ခိုက်မှာကြာအောင်မြင်မှာဖြစ်ပါ
အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ထားချိန်မှာချွင်းညံ့တဲ့ထွက်ခွင့်ရသူတွေကလွယ်လို့ကိုနေထိုင်ရာမြို့နယ်ကိုကျော်လွန်ပြီးသွားလာသူတွေကိုဒီကနေ့ကစပြီးအရေးယူမှာဖြစ်ကြောင်းလဲအာဏာပိုင်တွေကပြောဆိုထားပါတယ်လူကြီးလူငယ်မျိုးတွေယောဂဘူကူးစက်နိုင်တဲ့အနေနဲ့ရှိတာကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးကြောင်းလဲဒေါက်တာခင်ခင်ကြီးကပြောပါတယ်
လူကြီးတွေမှာသွေးထဲမှာရှိတဲ့အောက်ဆီဂျင်အားဆိုလို့ရှိရင်ချက်ချင်းပဲဒီယောဂကိုဗစ်ဝင်ကူးစက်လာလို့ရှိရင်ငကိုယောဂအခန့်လေးကြောင့်အမျိုးဆက်ဆံသွေးထဲမှာအောက်ဆီဂျင်လည်းကျပြီးတော့เนาะအသက်အပြည့်အထိရောက်ရှိနိုင်ပါတယ်ဒါဟာလည်းအရေးကြီးတဲ့အချက်ဖြစ်ပါတယ်ဒါဒီအဲ့ဒါကြောင့်မို့သေဆုံးမှုလျှော့ချတဲ့အခါမှာတစ်ခုတည်းရနေပြီးတော့သွေးလို့မရပါဘူးဘက်ပေါင်းဆောင်တောက်ပေါင်းဆောင်ကနေသွေးပြီးတော့ဆောင်ရမှာဖြစ်ပါတယ် ချုပ်တက်ကြီးတဲ့သူတွေအားဆိုလို့ရှိရင်ဖေးရုံကိုတည်ဆုံးပြီးမှရောက်ချက်ရောက်လာတာဟိုဒီဘက်အတွင်းမှာတော်တော်များများတွေ့ရတဲ့အတွက်ကြောင့်ဒါလေးကိုတော့သတိပြုစေချင်ပါတယ
်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကံရောဂါကြောင့်တည်ဆုံးသူ226ရောင်းနဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိပါတယ်။ယောဂကူးစက်မှုနဲ့တည်ဆုံးမှုတွေတိုးလာနေချိန်မှာပဲတာဝယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုနောက်ထပ်တစ်လတိုးမြှင့်သတ်မှတ်ထားပါတယ်။အောက်တိုဘာ31ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်တဲ့ကန့်သတ်ချက်အရာနိုင်ငံတကာကခရီးသွားတွေကိုပြည်ဝင်ဝင်ရေးကန့်သတ်ချက်တွေဆက်လက်ထားရှိမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျွန်မစုမမရှင်လူမှုကြားမှာကူးစက်မြဲကပ်ရောဂါလက္ခဏာပြလာသူတွေများပြားလာတဲ့အတွက်isolation center တွေတိုးချက်ထားရှိပြီးတိချခွဲဆောင်လျှောက်လာနေတဲ့အကြောင်းပြောပြပေးကြပါမယ်။မြန်မာနိုင်ငံတဝန်းမှာတော့ coronavirus ပိုးတွေ့ရှိတဲ့ covid-19 လူနာ1000ကျော်နဲ့သေဆုံးသူက200ကျော်ရှိလာတဲ့အချိန်မှာရန်ကုန်တိုင်းဟာပြည်တွင်းကူးစက်မှုအများဆုံးတိုင်းတစ်ခုဖြစ်လာနေတာပါ။လူမှုကြားမှာအနက်ပြောက်တာလိုမျိုး covid-19 ရောဂါလက္ခဏာပြသူတွေများပြားလာတဲ့အတွက်သူတို့ကိုခွဲခြားနေထိုင်စေမဲ့ isolation center တွေမြို့နယ်တိုင်းလိုလိုမှာထားရှိလာနေပါတယ်။ဒီအပိုင်းတွင်မှာကိုအခမဲ့ဖြားနာကူဆေးကနေတဲ့လာပြသူတွေမှာအနက်ပြောက်သူတွေများပြားလာပြီးဒီအထက်ကမှပိုးတွေ့ရှိသူတွေလည်းပေါ်လာတဲ့အတွက် isolation center တွေထားပြီးစောင့်ရှောက်စစ်ဆေးနေပါတယ်လို့အခမဲ့ဖြားနာကူဆေးကတာဝန်ကဒေါက်တာကျော်မင်းထွန်းကလက်ရှိအခြေအနေပြောပြပါတယ်
။အနက်မရတဲ့လူကလေဒီနေ့ဆိုရင်ကျွန်တော်တာဝန်က80ကျော်တယ်။ဒီမှာအနက်မရတဲ့လူကြီးပဲလာပြတဲ့နှုံးထားလေတော့ကျော်တယ်သုံးပုံနှစ်ပုံရှိတယ်။အားလိုက်အနက်မရအဲ့လိုရှိရပါတော့။အဲ့တော့ကျွန်တော်တို့ခွဲလိုက်တယ်။ဆိုရင်အနေထားမျိုးလား၊ဒါမို့ယောဂခံတစ်ခုရှိလား။အိမ်မှာမိသားစုဝင်တွေအများကြီးရှိတာခွဲထုတ်လိုက်တယ်။ဘယ်လိုလဲအဲ့ဒီနေရာမှာခဏယာကြီးနားဖို့အတိအချခွဲနေဖို့နေရာပုံပဲတတ်မှတ်ပြီးတော့အနည်းဆုံးကျွန်တော်20နဲ့50ကျားမှာကျွန်တော်အဲ့ဒီမျိုးနယ်မှာပဲတတ်မှတ်ထားပါဘောနော်။ဆွတ်မယူခင်အဲ့ကြားမှာအိမ်မှာခဏထားမယ်ပေါ့နော်။နှစ်ပတ်တော့အနည်းဆုံးဒီနေရာမှာတဘောရှိတယ်အိမ်မှာလေ
။မိမိ COVID-19 ယောဂလက္ခဏာရှိတယ်လို့တန်တရားရှိတဲ့သူတွေအနေနဲ့လည်းဆေးကလာပြပြီးနေအိမ်ကိုပြန်လို့မဖြစ်တဲ့အခြေအနေကြုံလာရမယ်ဆိုရင်isolation center မှာတခါတည်းတိချခွဲနေထိုင်နိုင်အောင်ကြိုတင်ပြင်ဆင်လာကြဖို့ကိုလည်းဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ
်။တခါတည်းစီကန်းလာမယ်ဆိုရင်တခါတည်းကိုယ့်ဘက်က backup plan နေနဲ့14ရက်စာတခါတည်းအထုတ်ထုတ်ပြီးပဲစားပါပေါ့နော်။အဲမလာခင်ကျွန်တော်တို့အရင် community plan နေညံကတော့ page မှာတောင်းငန်းဖုန်းနေရှိတယ်။အဲသူ့မျိုးနဲ့သူပဲလက်ခံတာ ਨੇ ကြော်ပြီးလက်မခံဘူးပေါ့နော်။အခုကတောင်းမှုဆိုတောင်းမှုပဲလက်ခံတယ်။ဒီလိုက်နိုင်ဆိုလိုင်းနိုင်ပဲလက်ခံတယ်ပေါ့နော်။အေးစောင်းချင်းအောင်ကောင်းအကုန်လုံးအစားဆုံးပေါ့နော်။ဒီရေခွက်အစားအကုန်လုံးတည်လာမယ်ကျွန်တော်ဘက်မှာနေရာထိုင်ခင်းမဲ့လုပ်ပေးမယ်။ပြီးအစားအသောက်ကတော့ကျွန်တော်တို့လက်ရှိတော့အဲကျွေးပါပါအစားတော့ကတော့ပုံမှန်လဲ quarantine site လဲကျွေးရဆိုတော့လေလူနာတိုင်းကတော့ကျွန်တော်ဒီ isolation ပို့ပါမှာမဟုတ်ခုနအိမ်မှာနေလို့ရတဲ့လူပြန်ခိုင်းပြီးနားခိုင်းမယ်တော့ဆောင်းနဲ့ရှောင်းလေးပေးမယ်တို့လေကျွန်တော်စီစဉ်ပေးမယ
် COVID-19 လက္ခဏာပြတဲ့လူနာများလာတဲ့မြို့နယ်တစ်ခုဖြစ်တဲ့တင်ငန်းညွန့်မြို့နယ်မှာလဲ isolation center ထားဖို့ဝိုင်းဝန်းစီစဉ်နေကြပါတယ်လို့စေတနာဝန်နဲ့ဆရာဝန်ဒေါက်တာကျော်စွာဦးကပြောပြပါတယ
်အခုနောက်ပိုင်းကျွန်တော်တို့ဒီ COVID-19 ရဲ့အဓိကလက္ခဏာပေါ့နော် cardinal sign ပေါ့လေအဓိကလက္ခဏာအနေနဲ့ကအဲ့အနံပြောက်တာဖြစ်နေတာပေါ့လေဆိုတော့ဒါကြောင့်မို့ကျွန်တော်ကဒီအနံပြောက်တယ်ဆိုတဲ့လူတော်များများကိုဟိုလိုအပ်လို့ကျွန်တော်တို့ isolation center အနေနဲ့ထားနိုင်အောင်ပေါ့လေဒီအနံမရတဲ့လူတွေအတွက်တည်ငြိမ်ထားဖို့ကတော့အစီအစဉ်တွေကျွန်တော်တို့လုပ်နေပါတယ်ဒီကြောင်တိုင်းဒေသကြီးအနေနဲ့လည်းစီစဉ်တာရှိတယ်ကျွန်တော်တို့မြို့နယ်အနေနဲ့နေရဲဟိုအကုတ်ပါကုတ်ပေါ့လေကျွန်တော်ဒီတိုင်းကျမိုက်ဦးစီးဌာနရဲ့ဒါညင်ကြားမှုနဲ့ပေါ့နော်နောက်3-4ရက်လောက်ဆိုရင်တော့60-90လောက်ထားလို့ရမယ့် center တစ်ခုပေါ့လေ
ဒီလိုမျိုးတိချခွဲနေထိုင်မှုလိုအပ်လာတဲ့သူတွေမိမိနေထိုင်တဲ့ပတ်ဝန်းကျင်မိသားစုနဲ့လုပ်ငန်းခွင်ထဲမှာရှိလာရင်လည်းသူတို့ကိုခွဲခြားဆက်ဆံခြင်းမရှိဘဲအားပေးနှစ်သိမ့်ကြပါလို့ဒေါက်တာကျော်စွာဦးကမြစ်တာရက်ခံပါတယ်
။အကယ်ဒီအနံပြောက်တဲ့လူရှိတယ်ဆိုရင်ပေါ့နော်မိသားစုဝင်နဲ့သူ့ကိုခွဲခြားဆက်ဆံတာမလုပ်ဘဲနဲ့တက်တန်တော့သူ့ကိုဒီပံ့ပိုးကူညီပြီးတော့ဟိုဆေးကုနိုင်အောင်ဘောနောဆက်သွယ်ပေးတာတို့နော်ဆေးကန်းပို့ပေးတာတို့အဖီဘာကလင်းနစ်ပို့ပေးတာတို့ဒါမို့ဒီကောစင်တာတွေဒါမို့သက်ဆိုင်ရာကိုအကြောင်းကြားပေးတာတို့ကျွန်တော်လုပ်စီခြင်းပါတယ်ဗျ။အဲပဝင်းကျင်လည်းတို့လူတွေတွေ့ရင်လည်းဖေးမစီခြင်းပါတယ်။ဟိုခွဲခြားဆက်ဆံတာတွေမလုပ်စီခြင်းပါဘူးဗျ။နောက်တစ်ခုကလည်းအဲ့လိုဟိုလက္ခဏာပြတဲ့လူတွေအနေနဲ့ကလည်းအခြားလူကိုငဲညာတဲ့အနေနဲ့ရှောက်သွားတာမျိုးမလုပ်ပါနဲ့ဗောနော်။ဟိုမတ်စ်ကိုတော့မဖြစ်မနေတက်စီခြင်းပါလေ
။အခုအချိန်မှာတော့ဖြားနာကုဆေးကန်းတွေမှာနေ့စဉ်လိုဆေးလာကုတဲ့သူတွေများပြားလာတဲ့အတွက်ဖီဘာကလင်းနစ်တွေကိုရတိုးဖွင့်လာနေပါတယ်။ဆေးပညာရှင်တွေဆရာဝန်တွေဘက်ကလည်း NIRI ဆေးကုသစောင့်ရှောက်မှုတွေလုပ်ဆောင်ပေးနေပြီးစေတနာဝန်ထမ်းတွေရဲ့အကူအညီဟာအရေးပေါ်လိုအပ်နေပါတယ်လို့ဆရာဝန်တွေကပြောပါတယ်ရှင်။ကျွန်မစုမမ
COVID ကာယောဂါကူးစက်မှုအတည်ပြုလူနာမရှိသေးတဲ့ကယားပြည်နယ်မှာနိုဝင်ဘာလရွေးကောက်ပွဲအတွက်လူပေါင်းအများကြီးပါဝင်ပြီးမဲဆွယ်စည်းရုံးနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တည်ဆုံးသူနဲ့ကူးစက်သူတွေတိုးလာနေပေမဲ့လည်းကြားပြည်နယ်မှာတော့အတည်ပြုလူနာမတွေ့သေးတာကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုလည်းပုံမှန်အတိုင်းလုပ်ကိုင်နေကြပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေဟာလည်းလူပေါင်းများချီစုယုံပြီးမဲဆွယ်စည်းရုံးနေကြပါတယ်။ဒါပေမဲ့လည်းမဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာပြည်နယ်တဲကလာမကပြင်ပကလူတွေပါပါဝင်လာတာကြောင့်ရောဂါကူးစက်မှာစိုးရိမ်နေကြောင်းလွိုက်ကော်မျိုးအခြေဆိုင် KND မျိုးသမီးအဖွဲ့ကမတ်မော်ဖရီးမြာက VOA ကိုအခုလိုပြောပါတယ်
။တရတာပါတီနေနဲ့ဒါပြည်နယ်ထဲကလူတွေပဲပါလာတဲ့တဲ့ကြောင့်လို့ဆိုရည်ဆရာတော့မရှိပေမဲ့ဒီ NND အခုလက်ရှိအနေနဲ့ပါတီနေနဲ့ခါကြတော့ကျမတို့ပြည်နယ်မှာစီယိုရေးသွားတဲ့ဟာမျိုးဆိုလို့ရှိရင်ဟုတ်ဖဲ့ခေါ်ကလူကိုခေါ်လာတာမျိုးမဟုတ်ရင်ဟိုတခြားပြည်နယ်ကလူပါလာတာမျိုးအဲ့လိုဟာမျိုးတွေခါကြတော့ဒါတွေကကျမတို့နည်းနည်းဆိုရည်ရတယ်ပေါ့
။ KND လူခွေရေးအဖွဲ့ကကိုပညာကလည်းမဲဆွယ်စီယုံတဲ့အစီအစဉ်တွေမှာပြည်နယ်ပြင်ပကလူတွေပါဝင်နေတဲ့အတွက်ရောဂါကူးစက်မှာစိုးရိမ်တယ်လို့ပြောပါတယ်။
ဒီအခုက25ရက်နေ့မှာလွယ်ကော်ကလည်းဒီရှမ်းပြည်နယ်တောင်ပိုင်းကလူတော်များဟာခေါ်လာတာရှိတယ်။နောက်ပြီးတော့မရှားတော့ကိုလည်းမင်းရတမင်းရပါเนาะသူတို့လည်းဆက်သွားတယ်။ဓာတ်ပုံကြီးပြန်ထွက်လာကြည့်လိုက်တော့ကျွန်တော်တို့ဘာပြန်တွေ့လဲဆိုတော့ဟုတ်တယ်ကျွန်တော်ဒီရှမ်းပြည်တောင်ပိုင်းကလူတော်များပါတယ်။လွယ်ကော်မှာလည်းကျွန်တော်ကြည့်တော့ဒီလောက်ကလည်းဒီလက်ကော်ပြင်ပကလူပုံများပါတယ်။
မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကြားပြည်နယ်ဥက္ကဋ္ဌဦးတောင်းထေးကတော့မဲဆွယ်စည်းရုံးတဲ့လုပ်ငန်းတွေမှာစိုးရိမ်နေကြသလိုပြည်နယ်ပြင်ပကလူတွေမပါဝင်ကြောင်းအခုလိုပြောပါတယ်။ဆန့
်ကျင်တောင်းမရလူတွေတို့ဟာသူတို့လှုပ်ရှားလို့ဒီရောက်ကိုလာဖို့တော့သူတို့ဖြစ်ဖြစ်ပြီးရကျွန်တော်တို့တရားနဲ့ပဲလှုပ်ရှားတာပါအဲ့ဒါ2015လောက်ကတော့သူတို့လာခုတယ်
နာဆိုင်မှာတော့လာကူအဲရောက်မှမရှိပါဘူးကျွန်တော်တို့အဖွဲ့ရေးစာပဲ NLD ပါတီအနေနဲ့လူထုဟောပြောပွဲတွေမလုပ်ကြောင်းနဲ့တဲ့လေစီယုံရမှာနှာခေါင်းစည်းဝတ်ဆင်ဖို့ကားတစ်စီးကိုလူ၄ယောက်စိုက်ကယ်တစ်စီးကိုလူ၄ယောက်လိုက်ပါဖို့နဲ့ကားနဲ့စိုက်ကယ်တွေကိုခက်ခွက်ခွာမောင်းနှင်ဖို့ COVID-19 ကူးစက်မှုမဖြစ်အောင်စည်းကမ်းတွေချမှတ်ပေးထားကြောင်းပြောပါတယ်ဒီလ25ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွိုက်ကော်မြို့မှာမဲဆွယ်စည်းရုံးရာမှာလူအင်အား1000လောက်စုရုံးခဲ့ကြောင်းနဲ့26ရက်နေ့ကဒီမော့ဆူမြို့နယ်ဘက်မှာကရားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ကရန်အမျိုးသားပါတီပူးပေါင်းပြီးမဲဆွယ်ရာမှာတွားရောက်သူနဲ့ကြိုးဆိုသူတွေဟာထောင်ကနန်းလောက်ထိရှိနိုင်ကြောင်းဒေသခံတွေကပြောပါတယ်ကျမရေးဝင်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကညွှန်ကြားရင်းမူဒေါက်တာခင်ခင်ကြီးကတော့ကူးစက်မှုမြင့်မားနေချိန်မှာလူစုလူဝေးမလုံတင်ကြောင်းပြောပါတယ
်ဒီကာလမှာတော့ဘယ်လိုပေါ့နော်ဘယ်လိုအကြောင်းကြောင့်ပဲဖြစ်ဖြစ်လူစုလူဝေးမလုံတာတော့အကောင်းဆုံးဖြစ်ပါတယ်ဘာဖြစ်လို့လဲအရင်တော့ရောဂါကူးစက်မှုထိန်းချုပ်နိုင်ပြီဆိုတဲ့အခြေအနေမှာရှိနေတဲ့ရောဂါကပြောလို့ UK မှာတော့မှနော်ရောဂါပိုးတူရှိတဲ့လူတွေအားဆို4000ကျော်9000ကျော်တနည်းတည်းဟိုဒါမျိုးတွေဆက်လာတယ်ဆက်လာပြီးတော့သေဆုံးသူကလည်းပြီးခဲ့တဲ့တပြိုးရွှေရဲ့ report အရဆိုလို့ရှိတာနော်သေဆုံးသူကအမြင့်ဆုံးဖြစ်ပြီးတော့4000ကျော်ဖြစ်တယ်ဆိုပြီးတော့ဒါမျိုးတွေကြော်ထားတာလည်းရှိပါတယ
်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပ
ါဒီလိုမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Jolu တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပရိပခါတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သက်ထားတာတွေအဆုံးသတ်ရေးဆန္ဒပြခဲ့ကြတဲ့ကျောင်းသားလူငယ်တချို့ထပ်မံဖမ်းဆီးခံရပြီးဒီကနေ့ရုံထုတ်ဆစ်ဆီးခဲ့တဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။တိုက်ပွဲတွေအဆုံးသတ်ရေးနဲ့အင်တာနက်ဆက်သွယ်မှုတွေအပြေအဝရယူတောင်းဆိုဆန္ဒပြခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမက္ကအဖွဲ့ဝင်တွေကဖမ်းဆီးခံရသူတွေကိုဒီကနေ့မန္တလေးမြို့မှာရုံတင်တရားစွဲဆိုခဲ့တာပါ။ဖမ်းဆီးခံရသူတွေကိုတော့ငင်းချမ်းစွာစူဝေးကွင်းနဲ့စီတန်းလဲလဲကွင်းဆိုင်ရာဥရီပုံမ19နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာဥရီပုံမတွေနဲ့တရားစွဲဆိုခဲ့တဲ့အကြောင်းမန္တလေးတိုင်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမက္ခအဖွဲ့ဒုဥက္ကဋ္ဌဦးအောင်ပြည်စုံဖြူကပြောပါရယ်
အခုလက်ရှိကျတော့မနေ့က5ရက်ဖန်ဆန်နေပါတော့မှာအဒီနေ့ဆိုတော့ပြည်တဲ့သူကကျွန်မ2ရက်ဖြတ်ဖန်ဆန်တယ်ပြီးတော့မနေ့ကဖန်ဆန်နေ5ရက်ရဲ့ရှိရဖန်ဆန်နေကျွန်မ3ရက်ရဲ့ဒီနေ့တုံးထုတ်ပါနဲ့ချိန်ကြတယ်မနေ့ကတော့ဥစ္စာပကုတ်တက်လို့ကျွန်တော်သမဂ္ဂရေစာဝင်ချင်းပြီးတော့မနေ့က5ရက်ကိုဖန်လာတယ်တော်ထုတ်တာမီဒီယာတွေလည်းသူတို့ပေးမဖြေဘူးပြီးတော့ဥစ္စာရုံးနေတရားရုံးနေလည်းဝင်လို့မရဘူးနော်ကိုဗစ်ကြောင့်ပြပြီးတော့တရားရုံးနေလည်းဝင်လို့မပေးဘူးပြီးတော့ဥစ္စာပုံမှန်၄ခုနဲ့ဆက်ရတယ်ကြားတယ်အဲညနေ16ရက်9ငါးကခါရယ်ပြီးရင်ဥစ္စာတဘာပြည့်နေ25ရက်အဲ့ဒီ၄ခုနဲ့ဆက်ရတယ်လို့ကြားတာပ
ါရခိုင်ပြည်နယ်ကအကြက်တဲတွေအဆုံးသက်ရေးဒီလာဇန်းပိုင်းကတောင်းဆိုဆန္ဒပြသူတွေအပါအဝင်တက်ကြွလှုပ်ရှားသူလူငယ်တချို့ကိုတော့မနေတော့ကဘကတာများအဖွဲချုပ်ဘဟုဌာနချုပ်ယုံယာယီဖွင့်လှစ်ထားတဲ့ပခုတ်ကူတက္ကသိုလ်ကျောင်းသားတမကအဆောက်ဦးထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူအပါအဝင်ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံခဲ့ရတဲ့ဘကတာအဖွဲ့ဝင်၈ဦးကိုဒီကနေ့မန္တလေးမြို့ကတရားရုံးမှာရုံးထုတ်ခဲ့တာလို့လည်းဦးအောင်ပြေဆုံးဖြူကပြောပါတယ်။ဖမ်းဆီးခံထားရသူတွေဟာမိသားစုဝင်တွေနဲ့လည်းမတွေ့ရသေးဘူးလို့သူကပြောပါတယ်။တရားလွှတ်တော်ရှိနေဦးသိန်းတန်းကတော့ကိုဗစ်ကပ်ရောဂါကာလမှာလူစုလူဝေးကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့အာဏာပိုင်တွေအနေနဲ့လည်းကျောင်းသားလူငယ်တွေအပေါ်ကြီးလေးတဲ့ဥပဒေနဲ့အရေးယူဖို့မတင်ဘူးလို့သုံးသပ်ပြောဆိုလိုက်ပါတယ်
။ခိုင်ပြည်သူကိုထောက်ခံတာ၊ရှာနာထောက်ထားတာဟာတကယ်အစီအစဉ်ဒီသာကတာကျောင်းသားတွေရဲ့အသုံးနဲ့ဒီလိုလက်ခံနေဒါပေမဲ့ဒီအချိန်မှာတို့မထုတ်ပြန်ဘူးလို့ထင်ဒါကျောင်းသားတွေကပညာတတ်တွေပဲပညာတတ်တွေဆိုပို့ပြီးတော့ဟိုသိသိရမှာဟောဒီယောဂါကလူစုတာအခုဖြစ်လာရင်ကိုယ်ကျောင်းဖြစ်မှာဒါမလုပ်ပြန်လို့တဲ့နောက်တစ်ချက်ကဒါတို့ပဲအပန်းဒုတိယအပိုင်းကဒီဘက်ကတာဝန်ရှိလူတွေအတိုင်းကလည်းကြာဒါလူကလေးတွေပါကိုသားသမီးအယူတွေပါဟိုကိုသားသမီးအယူလေးတွေကဟိုမိဘစကားကိုမလိမ္မိုးမလိမ္မာသားသမီးတွေဆုံးမကြရတာပေါ့နော်အဲ့လိုဒီပုံမှန်တွေမျိုးစုံနဲ့အကုန်တက်ပြီးတော့အရေးကြီးတာဖြစ်တော့ဖြစ်တယ်တဲ့။အပြေခံကြီးတွေအများကြီးပါ။အဲဒီလိုဒီဟိုမှာဖမ်းနိုင်တယ်ဒီကျောင်းသားလေးတွေကိုခရီးကတော့ဆက်ဖမ်းတယ်။ဖမ်းတာမျိုးတော့ကျွန်တော်သဘောမတူဘူးလား။ဟိုထိမ့်သိမ့်သိမ့်နဲ့ဖြစ်တဲ့မျိုးသူရပဲကြီးကိုဟိုလောက်တာမျိုးပါတော့ကျွန်တော်သဘောမတူပါဘူး
။ရခိုင်ပြည်နယ်အစိုးရအဖွဲ့ရုံးရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ကျောင်းသားတမကအဖွဲ့ဝင်လူငယ်၃ဦးကိုလည်းငင်းစုစီပုံမှန်၁၉နဲ့ပြီးခဲ့တဲ့တပတ်ထဲမှာပဲတရားဆွဲဆိုထားပါလိမ့်ရှင်။ကျမမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါလိမ့်ရှင
်။မကြတဲ့ခေရက်တွေအတွင်းမိုးများရေကြီးမှုတွေကြုံခဲ့ရတဲ့အတွက်ပဲလို့ရပြောင်းရွှေ့ရသူတွေရှိခဲ့တယ်လို့နောက်ထပ်ရေကြီးရေရှမ်းမှုအန္တရာယ်ရှိနေတဲ့အတွက်တတိထားဖို့လဲမိုးလေဝါသပညာရှင်တွေတတိပေးတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနုံပါ။မိုးများရေကြီးမှုတွေကြုံခဲ့ရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဆိုရင်လည်းအယောင်တင်မြင့်ရေမြင့်တက်မှုကြောင့်နေအိမ်ရေနစ်မြုပ်ခဲ့ရာအိမ်နောက်စု90ကျော်ပဲလို့ရပြောင်းရွှေ့ခဲ့ရပါတယ်။ကချင်ပြည်နယ်အတွင်းပြည့်ခဲ့တဲ့25ရက်ကနေ28ရက်ထိရေဘဲတိတ်တူထောင်နေချင်းရှိတယ်လို့လည်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွန်ကြားရေးမှူးတော်ဖြူလဲလဲထွန်းကပြောပါတယ်
။ခုနကဖားကန်410လောက်စုစုပေါင်းတယ်မှာ140ကျော်လောက်တော့ဖြစ်တယ်။အခုအချင်းပြည်နယ်ထဲမှာပေါ့ဖားကန်ရဲ့မြေကြီးနားဆင်ပြီးပေါ့နော်။လူဦးရေကြတော့စုစုပေါင်းဆိုရင် 4,800 ကျော်တော့ရှိတယ်
။ဖားကန်မြို့နယ်မှာဆိုရင်လည်းမိုးဆက်မပြတ်ရောသွင်းပြီးဥရချောင်းမြေရေဆိုင်ချင်းတဲ့မြစ်တရားကရေဘေးတိတ်အိမ်တောင်စု1000ကျော်ကိုဘဲလို့ရပြောင်းရွှေ့ထားရတယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာဒီနှစ်ပုံမှန်ထက်မိုးများနေတယ်လို့လည်းအမျိုးသားဘဲအန်ဒီယန်စီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့အသွင်ရမှုလည်းဖြစ်တဲ့ဦးချစ်ကျော်ကပြောပါတယ
်မြန်မာနိုင်ငံမြောက်ပိုင်းမှာမိုးတုံတွေဆုတ်ခွာသွားပြီးဖြစ်တော့လည်းပဲမိုးတွေရွာနေတယ်ဒီလိုမိုးရွာတာပုံမှန်မဟုတ်ဘူးခါတိုင်းနှစ်တရာမိုးတုံဆုတ်ပြီးမြောက်ပိုင်းမှာမိုးညော့သွားတယ
်မိုးများရေကြီးမှုတွေကြောင့်နေရချိန်မှာပဲနောက်ထပ်ရာသီဥတုဆိုးရွားနိုင်တဲ့အန်ဒီယန်နဲ့လည်းကြောင့်နေရတာပါကပလီပင်လယ်ပြင်နဲ့ပင်ကလပင်လယ်အော်တိုမှာလေပြင်းအနေရဝန်ကြောင့်မောင်တန်းအန်ဒီရရှိတယ်လို့လဲမိုးလယ်ဝါသနဲ့ဇလပေတာဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကခန့်မှန်းထားပါတယ်
။အော်တိုဝါနာအတွက်ဒီနောက်မှာခန့်မှန်းချက်မှာဆိုရင်ကျွန်တော်တို့နေပြည်ရဝန်နှစ်ချိန်ဖြစ်နိုင်ပြီးတော့မှဒီချိန်မှာတော့ဒီပုံမအားကောင်းလာပြီးတော့မှအွန်လိုင်းငယ်ဖြစ်ရောက်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါတယ်
။ဒီကာလတွေမှာလေပြင်းအနေရဝန်တွေမောင်တန်းတွေကြောင့်ပင်လယ်ရေလိုင်းကြီးတာလေပြင်းတိုက်ခိုက်တာမိုးတက်လေပြင်းကြားရောက်နိုင်ပြီးပင်လယ်ပြင်ထပ်မဲ့သူတွေတရိပ်ပြုတ်ကိုလိုတယ်လို့လည်းပြောပါတယ်တောင်တရုတ်ပင်လယ်ပြင်ကမောင်တန်းအကျွမ်းကျန်းကြောင့်မြန်မာနိုင်ငံတချို့ဒေသမှာမိုးသက်ထန်ရွာသွင်းပြီးမြင့်ငယ်ချောင်းငယ်တွေမှာလည်းရေပြည့်ရေချမ်းအန္တရာယ်ရှိနိုင်ကြောင်းလည်းပြောပါတယ်
တရက်ပိုင်းအတွင်းမှာအေယောင်တင်မြင့်ရေနီးတက်လာပြီးတချို့နေရာတွေမှာဆွေရည်မှအထက်ရောက်ရှိနိုင်တာကြောင့်မြေကအနီးနားမှာနေထိုင်သူတတိပြုဖို့လိုတယ်လို့လည်းတောက်တာကြုံမှုဦးကပြောပါတယ်
။ဟိုလိုလားအတွက်ခမ်းမ်းကျင်းမှာဆိုတော့ကျွန်တော်တို့ဒီဆွေရည်မှတက်ကိုရောက်နိုင်တဲ့အခါကတော့ကျွန်တော်တို့ရွှေကူကတာညောင်းစိတ်သာအင်္ဒရာဆိုလို့ပေါ့နော်။ဒီရောက်ရင်းမှာဆိုတော့ဒီတော့ဆွေရည်မှရောက်နိုင်တဲ့အခြေအနေဖြစ်ရှိမှာရှိကတော့ဒီလာထဲမှာဟိုချစ်သွားနိုင်ဒီလာလောက်ကုန်ကနီးနားတော့မှကျွန်တော်တို့ဆွေရည်မှကျော်သွားနိုင်တဲ့အခြေအနေရှိတယ်ပေါ့နော်။
ပကောတိုင်းရန်ကုန်တိုင်းအေရဝတီချင်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်တွေမှာမိုးထက်ချောင်းနိုင်ပြီးတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာစက်တင်ဘာ29ရက်နေ့မှာမိုးကြီးနိုင်တယ်လို့လည်းမိုးလေဝသနဲ့ဆလဘေတာညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနှာပြီးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်သက်ကူမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု2000တောင်ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ကြောင်းလည်းပေးအန်တရဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနုံစင်းပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။Radio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကိုဘက်ကယောဂကြုံနေရရှိမှာပဲလက်နက်ကင်မီနီပခတ်တဲ့ကြောင်းရခိုင်ပြည်နယ်မှာနောက်ထပ်ရာနေရှိတဲ့ဒေသခံတွေကိုအိုးဝင်စွန်ခွာထွက်ပြေးနေကြပါတယ်ကယောဂနဲ့လုံခြုံရေးအန်ဒီရဲ့စိုးရင်မှုတွေကြောင်းရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်နဲ့ကြောက်တော်မြို့နယ်တွေကနေရာစွန်ခွာထွက်ပြေးလာသူတွေရဲ့နောက်ဆုံးရှိနေကိုတော့ကိုတိုင်တောရောက်တည်င်းယူထားတဲ့ဘူရော်ရဲ့တည်င်းထောက်ကျွန်တော်တက်နိုင်ကဒီတည်င်းပတ်ရဲ့တည်င်းထောက်မှတ်စုစီစဉ်မှာတင်ပြထားပါတယ်ကိုဘက်ကယောဂတကြောပြန်ကူးဆက်မှုတွေစတင်ခဲ့ရကတက်နိုင်တဲ့လောက်အပြင်မထွက်ဖို့အမိန်ထုတ်ထားတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မီနီပခတ်တွေဆက်လက်ဖြစ်ပေါ်နေတာကြောင့်ယာနေရှိတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတာပါရခိုင်မြောက်ပိုင်းကရသေးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်တွေမှာဆိုရင်လေဒီလာဆိုင်ပိုင်းကဆက်လို့ပြစ်ခတ်မှုတွေဇက်တိုက်ဆူတလို့ကြုံနေရတာကြောင့်လုံခြုံရေးအတွက်စိုးရိမ်တဲ့ဒေသခံတွေစစ်တွေမျိုးထိထွက်ပြေးလာသူတွေလည်းရှိနေပါတယ်စစ်တွေမျိုးကိုတင်းချောင်လာတဲ့ရသေးတောင်မြို့နယ်ဥကာကြေးရွာကဒေါ်မခင်တို့ကတော့ကယောဂအန်ဒီကိုစိုးရင်ပေမဲ့လေလက်တလော့သက်ဘေးကိုပူကြောက်ရတာကြောင့်ထွက်ပြေးခဲ့ရတာလို့ပြောပါတယ်
။ယောမာသော့ရဲ့တော်တဲ့အမေတို့ကပို့ကိုကြောက်တာတစ်မျိုးလာနော်ကြီးပိုက်လာတာတစ်မျိုးနဲ့မနေဝမထဲဝမ်းလို့ထိုးကိုကြည့်လိုက်ဒီကိုပြည့်လဲနဲ့အလိုလိုပဲကြောက်မှာကူရောင်းနေတာဘို့လေမနေဝမ်းတော့ဘူးရှောင်းတော့ကလေးပိုက်ထိုးဟိုမာကလေးပိုက်ဒီကလေးပိုက်ဖြိုပြီးပိုက်နေတာပဲလို့
ရသေးတော်မျိုးနယ်ကမိုးစေးကျောင်းဒေသဖက်မှာဆိုရင်လေဒီအပိုင်းတွင်ပြစ်ခတ်မှုတွေဇက်တိုက်ဆိုသလိုကြုံနေရတာကြောင့်စစ်တွေမျိုးနယ်တခြားမျိုးနယ်တွေကိုထွက်ပြေးနေကြပါတယ်
။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့ခြေရွာကတော့ဒီရသေးတော်မျိုးနယ်ထဲမှာပါတဲ့ကံပြင်းခြေရွာပေါ့နော်။ဒီရွာမှာဆိုလို့ချင်းဒီမနေ့ကဒီဟိုဘက်ဒီရွာရဲ့ဒီဘက်ချမ်းမှာရှိတဲ့မြစ်ကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ပြေးပြီးတော့ရွာမှာအင်းတွေတော်တော်များများထိတော့ပေါ့နော်။လူကြီးထိခိုက်ဒဏ်ရာရတာတော့မရှိဘူး။ဒါပေမဲ့ဒီရွာကရွာသားတွေတော်တော်များများကတော့အဲ့လိုပြစ်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းမှာဒီစိုးရင်ပြီးတော့ဒီဘေးနားရွာတွေကိုပေါ့နော်။ထွက်ပြေးတင်းချောင်နေကြတယ်လို့ရွာသားတွေကပြောပါတယ်ခင်ဗျာ။အခုနအန်ဒီဆိုရင်လည်းဒီတစ်ခေါက်ရွာကိုတင်းချောင်ပြီးတော့ပေါ့နော်။ဒီမနက်ပိုင်းမှာသူလိုအပ်တဲ့ပစ္စည်းတွေအိမ်ကိုပြန်လာယူပြီးတော့နောက်တစ်ခေါက်နေပြီးထွက်ပြေးပြန်ပြီးတော့တင်းချောင်သွားတာဖြစ်ပါတယ်ခင်ဗျာ။လက်ရှိဒီရွာမှာဆိုလို့ရှိရင်ဒီယောက်ျားသားအနည်းငယ်လောက်ပဲရွာမှာကြံခဲ့တာတွေ့ရပြီးတော့ဒီတခြားမင်းကလေးတွေတက်ကြီးယူတဲ့ရွာသား1900လောက်ကတော့ဒီနီးစပ်အခြေရွာတွေကိုတင်းချောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ရသေးတော်မျိုးပေါ်မှာဆိုရင်လေငကိုကလေးကဒုက္ခတွေတွေများပြားရှိနေသလိုစက်တင်ဘာလဆိုင်ပိုင်းကစစ်ဆောင်တွေထတ်တိုးနေတာတွေကြောင့်စောင့်ဝင်ရဲ့ခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ရသေးတော်မျိုးပေါ်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဟိုရသေးတော်မျိုးပေါ်မှာဟိုသူဒီလအခုတက်ပြလာတဲ့စစ်ဆောင်တွေမျိုးပေါ်မှာဟိုငကိုကလေးကမျိုးပေါ်မှာစစ်ဆောင်တွေကလက်ထဲမှာတခုရှိရကြ။အဲလက်ထဲမှာတခုရှိရဆိုတော့မြို့ပေါ်ကနေတဲ့စိတ်ဆောင်တွေတော်တော်များများပေါ်တော့ကျွန်တော်တို့မှဒီ ID system နဲ့ပေါ်တော့ဒီလိုမိုးကူဆောင်တဲ့မဖောက်ပြနိုင်သေးဘူး။အခုတော့ဒီဖက်ပြီးတော့ပြေးလာရဆိုတော့ကျွန်တော်တို့မှပူပြီးတိုးသွားရပေါ့အဖက်ကြီးဒီနေရာဆက်သေးတယ်ရောသူတို့အဲ့လိုဖက်ကြီးတွေကြောင့်နေစရာဆက်သေးတယ်တော်တော်ဟိုဒုက္ခရောက်နေရကြောင်း
ဒါအပြင်ကြောက်တော်မြို့နယ်ကလတန်မြေကျောင်းတစ်လျှောက်မှာရှိတဲ့ရွှေပြည်ကြီးရွာဖက်မှာလည်းဒီလာဆိုင်ပိုင်းကစပြစ်ခတ်မှုတွေဖြစ်ပေါ်နေပြီးကြီးရွာတချို့မီးလောင်တော့ခဲ့တယ်လို့ရွာသားတချို့လည်းသေဆုံးဒဏ်ရာရတွေရှိခဲ့ပါတယ်။အဲ့ဒီကလတန်မြေကျောင်းတစ်လျှောက်မှာလက်ရှိရှင်တိလေးပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတထောင်ကျော်လောက်ကြောက်တော်မြို့ပေါ်ကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ပြစ်ခတ်မှုတွေအတွက်လည်းတပ်မတော်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ပြန်လည်ဆွဆွေးနေတာတွေလည်းရှိပါတယ်။ကျောက်တော်မြို့နယ်ညောင်ရှောင်းစေးဆောင်စခန်းမှာတော့ဒီလာတွင်စေးဆောင်တွေထပ်တိုးလာတာကြောင့်နေရာထိုင်ခင်းမလုံလောက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ရှောင်းစေးဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ကျွန်တော်တို့ဒီမှာကိုဗစ်ကိုမကြောက်ဘူးလားဆိုတော့ကြောက်တယ်။ဒါပေမဲ့ကိုဗစ်ကကြောက်ကြကောင်းတာကဒီမှာကဒီသူတို့ကဒီအတက်အလေကိုပုံပြီးတော့ကြောက်ကြတာပေါ့နော်။ခုချင်းရင်သူတို့ပြောရတာကိုဆောင်လာတယ်။အဲ့ဒီမှာကိုဗစ်နဲ့ပြတ်ပြတ်ပြီးတော့ဒီကျန်းမာရေးဝန်ကြီးဌာနကဒီဒီထုတ်ပြန်လာတဲ့စီကဲစင်းနဲ့မျိုးကကြတော့ကျွန်တော်တို့ဒီစီဆောင်တကမှာတော်တော်လေးဖြစ်ဖြစ်တယ်ဒီမှာလူကြီးဖြစ်ဖြစ်ပြီးတော့နေရတယ်ဒီလိုဖြစ်လာပြီဆိုရင်တော့ဒီတော်တော်လေးကဖြစ်ဖြစ်တော့နေတယ်ဘလို့မှစီဆောင်ရတဲ့မျိုးတော့ဖြစ်နေတယ်ဒါပေမဲ့ဒီဘက်မှာကိုဗစ်ကိုအကျုံးပြီးတော့ကျွန်တော်တို့ဒီလူကြီးကိုလက်မခံတဲ့များဘူးဒီလူကြီးမရှိဘူးသူတို့မှာသူတို့နေတဲ့ရွာမှာနေချင်တယ်ဒါပေမဲ့မြေခွင်းတော့ဘလို့မှအချင်းမပြေလို့ဒီလိုကဒီကိုမျိုးညီဆုံးခေါ်ပြီးတော့ကျွန်တော်တို့စီကိုရောက်လာကြတာ
ရခိုင်ပြည်နယ်မှာပြည်ထောင်2018နှစ်ကုန်ပိုင်းလောက်ကတည်းကအစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူ2,000ကျော်လောက်ရှိတယ်လို့စစ်ဆောင်တွေကိုစည်ရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီရင် REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်အဲ့ဒီစစ်ဆောင်2,000ကျော်ထဲမှာတချို့ကစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့တွေဟာလည်းနှိစက်ဟာဆွေမျိုးအိမ်တွေမှာနေထိုင်သူတွေပါဝင်သလိုနေရာအတေချာမရရှိတဲ့စစ်ဆောင်တွေလည်းပါဝင်နေပါတယ်
။စစ်တီဆောင်စခန်းတွေမှာရှိတာကသုံးဖို့တပုံပဲရှိတာ။နှစ်ပုံလောက်ကဒီဖွင့်ရင်ကြောက်ပြီးနောက်ကိုထုကိုတာစခန်းတွေနောက်သူများအိမ်တွေမှာတိတ်ခုပြီးတော့နေကြရတာ။ဆိုတော့သူတို့မှာဒုက္ခတွေအခွင့်အရေးမရဘူး။ဆိုရကရိတ်ခါတို့ငွေဟိုတိန်ထောင်နှစ်တော့ပေးနေသူတို့ကမရဘူး။သူတို့လည်းလို national နေနာမှုဒုက္ခတွေစခန်းရှိဒုက္ခတွေစခန်းမနေပါအခုဒုက္ခတွေစခန်းကမရှိတော့သူတို့တိတ်ဖို့ခိုးနေရမရှိဘူ
းလက်ရှိရှင်တိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေသလိုတစ်ဖက်မှာလည်းတိုက်ပွဲတွေကြောင့်နေရာဆွန့်ခွာသူတွေလည်းတိုးလာနေပါတယ်ပြည်တွင်းပြည်ပလူရှင်တွေနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရှမတ်ထားတဲ့စီကံတွေကြောင့်စစ်ဆောင်တွေကိုကူညီထောက်ပံ့ဖို့ခက်ခဲနေကြတာပါစစ်ဆောင်စခန်းတွေမှာရှိတဲ့စစ်ဆောင်တွေကိုဆိုရကစာနယ်ရိုက်ခါတချို့ထောက်ပံ့ပေးတာတွေရှိနေပြီးနေရာတည်ကြည်ချက်မရှိတဲ့စစ်ဆောင်တွေနေနဲ့တော့စောဝတ်နေရေးပုံမူခက်ခဲနေကြတယ်လို့ရတိတော်မျိုးနယ်မျိုးသားလွှတ်တော်မှဥခင်မောင်လက်ကပြောပါတယ
်အစိုးရကဥစုပ်ပြီးဖြည့်ချင်းပေးရမယ်တာဝန်နဲ့ရှိတယ်ကိုအားနဲ့မလိုရောက်ရင်နိုင်ငံတကာအကူအညီတောက်ရမှာလွယ်ရင်ငွေရှိပြီးတော့ပေးရမှာဆိုရကအားရှိဆုံးပဲဟိုဒုက္ခတွေရှင်းရှင်းကူညီနေအလူရှင်တွေကကူညီဆိုတော့ကခဏလေးပဲနှုတ်ဒီညစလုံးဝလည်းဒီကမကူညီနိုင်ဒါတော့လူကြီးရခိုင်ပြည်နယ်မှာ20ကျော်တပည့်ရှောင်ရှိတဲ့အခြေအနေမျိုးမှာဒီအလူရှင်တွေကအကုန်လုံးကြွေးဖို့မွေးဖို့ဆိုတာကဘယ်လိုမှမရှိနိုင
်အခုလို့ COVID-19 ကာယောဂါနဲ့ကြုံနေရချင်းအပြည့်ရကြဖို့ကုလသမဂ္ဂတွင်ရမှုလျှောက်တာမကမြန်မာနိုင်ငံရှေ့ဆိုင်တန်တမန်တွေနဲ့အကူအညီပေးရဖွဲ့တွေကလည်းတိုက်တွန်းထားကြပါမယ်အခုရှိတဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါဒီကတင်းတပတ်ထင်မှာပဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့ထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကစီရေးပဏိပခတ်တွေအတွင်းကလေးငယ်တွေပါဝင်ရပ်သားတွေထိခိုက်သေဆုံးမှုတွေကြုံနေရတဲ့ပေါ်သတိပေးခဲ့ပါတယ်။တိုက်ပွဲတွေကြောင့်ရပ်သားထိခိုက်သေဆုံးမှုတွေနဲ့အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ရှင်တွေကြုံနေရတာကြောင့်ကုလသမဂ္ဂအတွင်းမှုလျှောက်တိုက်တွန်းထားတဲ့အတိုင်းအပြစ်ခတ်ရစေကြဖို့လေလူခွင့်ရဲ့ထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတိပေးပို့ထားတာဖြစ်ပါတယ်။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းတူနယ်တဝိုက်မြေအေက38,000ကျော်မှာရွှေနဲ့တပ်တူစူးစမ်းရှာဖွေရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုတ်ပိုင်ခွင့်ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်ခွင့်ရထားတယ်လဲဆိုတာကိုပြည်သူ့လွတ်တော်တင်ဟာစာတက်နဲ့တဘာဝပဝန်းကျင်ထိမ့်သိမ့်ရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေရာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမဲ့မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ
်ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ကြီးဖြစ်ချင်းဟာဘောပါဝင်ကြီးကိုလည်းပိုထိခိုက်စေတယ်ကိုကြီးကြီးဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်မှုနဲ့လည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပုံပြီးဦးစားပေးပါတယ်။အဲ့လိုပေးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဒေတာခံပြည်သူတွေနဲ့သက်ဆိုင်ရာတိုင်းဒေတာကြီးတွေအတွက်ကိုလည်း
ဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလူလောက်တွေထောက်ပံ့နေပေးဖို့တွေလို့ CSR ရဲ့ပုံရနေတာအခွန်အောက်တည်ဖို့ဘိုင်းပြီးတော့စဉ်းစားပေးကြပါလိမ့်။အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘယ်လိုကဘယ်နှခုဘယ်ချိန်မှာပေးမလဲဆိုတာတွေအစီကျွန်တော်တို့ဘက်ကနေကော်မတီကနေဟိုဆက်ပြောရတဲ့အကြောင်းဟိုဝန်ကြီးဌာနလည်းတခုပြီးတခုစူးစမ်းပြီးလုပ်ခဲ့တာပါ။အခုဒါကတက်တင်ပြီးတော့ဒီကုမ္ပဏီကိုစတဲ့ချောင်းဝင်ပေးတဲ့သဘောပါပဲဆရာ
။ဒီလုံပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင
်။အခုကတိုက်ပြီးတိုင်းပြီးနေအစိုးရကလည်းတည်ပြီးသားလည်းဖြစ်တယ်။နောက်တခါဟိုကျွန်တော်တို့တွေလည်းတည်နေတယ်။တခါမြူတာလွတ်တော်ကကျွန်တော်တို့နဲ့အလားတူကုမ္ပဏီလည်းဒီသိတာတွေကိုတေချာတည်ပါတယ်။အစလိုလားတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးသေးအကြောင်းကတော့တခုရှိပါတယ်အဲ့ဒါဘာလဲဆိုတော့တန်တဆာပွေတယ်ဆိုတာကမှွင့်လင်းပြောရင်ကျွန်တော်တို့ပလောင်းဆုံးဆိုရင်ဘူးကြီးပေတာမျိုးကိုဆွဲရပါတယ်ဆွဲလဲဆိုရင်ကျွန်တော်တို့ဂျီအိုလော်ဂျစ်တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့နမူနာကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့အဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာတွေကောက်တာတွေရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ကွက်ခိုင်းနေမှာစမ်းပြီးတော့မှာဒီလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်သူကဟိုကျမ်းပြည့်ပြောရင်ကျွန်တော်တို့အခုတသိန်းကျော်ဆိုရင်နောက်နေ့မှအဲ့တသိန်းလောက်ကပြုတ်သွားပြီနောက်ကအစွန်းတွေပဲပြန်တော့ပဲသဘောပါပဲဆော့ချော့ပြီးတော့သွားပါတယ်အဲ့စစ်မှာသဘောအပဝင်ရှင်ရောလူမှုပဝင်ရှင်ရောဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်ဒေတာရဲ့ဒီဝိုင်းရေးနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝေးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူးသူရဲ့မူရင်းလုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကတရားကြီးအားလုံးအခုလိုထုတ်လို့ကိုလည်းမရပါဘူးထုတ်လို့နိုင်မှလည်းမဟုတ်ပါဘူးခင်ဗ
ျအခုဒီကုမ္ပဏီကစပြီးတော့ရှာဖွေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကိုပဲဒါလုတ်ပိုင်ခွင့်ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပေါ်ကတော့ဒီတိုင်းပါပဲဘာလို့လဲဆိုတော့ရှာဖွေပြီးအဆင့်ပြီးလို့ရှင်ကျွန်တော်ကဖြစ်တဲ့ဒီလေးလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးမြင့်သွားပြီသူကဟိုသူရဲ့တတ်တုရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လည်းသူတို့သိလာပြီ area ချင်းချင်းလေးတက်ဖြစ်သွားပြီအဲ့ဒီမှာသူတို့ကဒီမှာတို့တွင်နေတူတာတွေတို့ဒီထဲပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနည်းငယ်တိုက်တာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလည်းဒီဘူမိပေတာပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှာပွင့်နေတဲ့တတ်တူတွေနဲ့ပတ်သက်ပြီးကြွယ်ဝပါတယ်လေရှင်ဘလောက်အလားအလာကောင်းပါလဲဆရာ
အလားအလာကတော့ရှိတာသေးကြပါတယ်ဟောဝင်းတူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဘူမိပေတာသဘောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တာပေါ့တောင်သုံးလုံးဝင်းတူပေါ်ရွာတိသွားတဲ့နေရာပေါ့ဒါကိုကျွန်တော်တို့အခုခြေစဉ်တော်လက်ပတော်တော်ပြီးလဲသွားပါတယ်အဲ့တော့ဒီနင်းကြောင်းကြီးနဲ့ကတ်ပြီးရှိနေတဲ့နေရာဖြစ်တဲ့အခါကျတော့ဆရာသာသဘောရတော့ရှင်းနိုင်ကြီးရတော့အတန်အင်းရှိပါတယ်ဟိုတပည့်တစ်ခုရှိတာအဲ့တော့လုပ်ငန်းရဲ့သဘောတရားရရေချည်ရင်းနှီးညွန့်နိုင်တဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကဘာဒီခွဲရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိရင်းနှီးညွန့်နိုင်မယ်ဆိုတော့သူတို့တွက်ဆမှာဖြစ်ပါတယ်
ဟုတ်ကဲ့ရှင်။နောက်ဒီတတ်တုတူဖို့ရေလုပ်ငန်းနေနဲ့ပတ်သက်လာလို့ရှိရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ်ဒီလက်ဘရောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘယ်လိုကြောက်ရွေးပါလဲဆရာ။ဒီကုမ္ပဏီကရောအရင်တတူတူဖို့တဲ့လုပ်ငန်းတွေနဲ့ဘာများกว่าချာကောင်းမှုမှုရှိပါတယ်ဆရာ
ဒီကျွန်တော်တို့အရင်ညီမဆွေလမ်းစစ်ပါတီအစိုးရဖြစ်မှာရောနောက်တစ်ခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီတက်မလို့အစိုးရကာလအစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ New Mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဒီလူမျိုးရဲ့ဒီနေတိုင်းစားတော့ကြီးအဝင်ကြီးပေါ့အရန်ပုံပြီးဆိုင်ကြပါတယ်သူတို့ရဲ့အပူအနေနဲ့ကျမကြီးဆောင်ချောက်မှုကြီးတခြားအချက်လက်တွေလည်းအများမ်းပါပါအဲ့ဒီနောက်ပိုင်းမှာကျမကျွန်တော်1994တက်သူတွေဥပဒေရဲ့နောက်ပိုင်းဒီမှာမှတပြေးပြေးနဲ့ကျွန်တော်တို့ကဒီလုပ်ငန်းအချက်အညာဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြင့်တော့ဒေတာကန်တတိတွေရှိတယ်နောက်တစ်ခါအနီးနားမှာရှိတဲ့တရုတ်ကုမ္ပဏီဂျူနန်လောက်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အရေးကြီးတဲ့စိတ်ပိုင်းတွေသူတွေပြည်သူလူထုပေါ်မှာဘေးမဆိုင်ကြည့်ကြတာအများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကဩစတေးလျလို့ပြောပြီးမဲ့ဒါကျွန်တော်တို့လောက်တော့တရုတ်နိုင်ငံအနေမှာအခြေခံနေခဲ့တဲ့ဟိုတတိယပိုင်းနဲ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကကျွန်တော်နားမှာဆိုအင်းကြီးချင်းလာလို့ဆိုတော့လည်းရှိတယ်နောက်တ ောက်တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းနေရာဟိုထိုက်တန်နေဟိုဘုရားဆိုပြည်သူပေါ်မှာကြီးတဲ့လူတွေခေါင်းကောက်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆိုင်အနေကြီးဟိုဟိုအစိုးရကိုပေးတဲ့လူတွေလို့ယုံကြည်တဲ့အတွက်ကျွန်တော်တို့ကပေးတာပါလို့ဆိုရင်တော့ကျွန်တော်တို့ကဒါက
ဟုတ်ဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့တက်တူတူဖို့ရေလို့တရားစာတတူဖို့ရေလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ရှိတယ်ရှိတယ်မြန်မာအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေတာရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာဦးစိုးသူရထောအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။လက်ရှိကမ္ဘာတစ်ဝှမ်းမှာဖြစ်နေတဲ့ COVID ကပ်ရောဂါအန္တရာယ်ဟာကာကွယ်ဆေးပေါ်လာပြီဆိုရင်တော့မှချက်ချင်းအဆုံးသတ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးထားကြပါရစေ။ဒါကြောင့်ရောဂါမကူးအောင်လို့လူတိုင်းသတိထားနေထိုင်ဖို့စဉ်စားပြင်ဆင်စရာဖြစ်လာပါရစေ။နှာခေါင်းစည်းတတ်တာ၊မရင်နှီးသူတယောက်နဲ့တယောက်ခက်ခွက်ခွာနေကြတာမျိုးကလူတော်တော်များများအတွက် new normal လုပ်နေကြအပြုအမူတွေလို့အသားကျလာနေပါပြီ။လူတွေနဲ့ထိတွေ့ဆက်ဆံရတဲ့အလုပ်မျိုးလုပ်သူတွေအတွက်ကရော new normal စိန်ခေါ်မှုတွေကဘာတွေရှိနိုင်ပါသလဲ။ကခုံပြီးကျန်းမာရေးလေ့ကျင့်ခန်းတင်ပြတဲ့မြန်မာနိုင်ငံက Zumba instructor ဆရာမမတ်စာဖြူအတွက် new normal ကဘာတွေပါလဲ။ဘယ်လိုပြင်ဆင်ထားသလဲဆိုတာကြည့်ရအောင်ပါရှင်။
အခုလောဆယ်ကတော့ဒီဟို Zumba အတွက်ကတော့ new normal ကဒီ online ကနေတင်တဲ့ဥစ္စာပေါ့နော်။ Zoom နဲ့တင်တာတို့နောက်ပြီးတော့ Zumba ကကြတော့မှာလေ။ตัวရှိတယ်ตัวဒီတချင်းနေอ่ะตัว copyright ရှိရဲ့ခါကျတော့ Facebook ကနေတင်လို့မရအောင်ဒီမှာသူတို့ချင်း challenge ကပါလဲဆိုတော့ခါကျတော့တော်တော်များများလူတွေอ่ะဟို Facebook နဲ့ပဲရင်းနေတာပေါ့เนาะ technology ဘိုင်းကိုမရင်းနေရတဲ့ကြောင့်တို့ Zoom နဲ့ဘိုင်းလုပ်လို့ရှိရင်ပြိပြောမကြိုက်ကြဘူးအဆင်မပြေဘူးအဲ့လိုမျိုးတစ်ခုဖြစ်တဲ့ဟာလေးရှိတယ်ဆိုတော့ခါကျတော့ကိုယ့်ရဲ့ဟိုအတန်းတင်ဟိုကိုယ်နဲ့အတန်းတင်တဲ့တက်မဲ့လူတွေကိုဒီ technology နဲ့ရင်းနေအောင်ရင်လောက်ရတဲ့ဟာတစ်ခုရှိတယ်နောက်ပြီးတော့ဒီ camera တို့microphone တို့ sound system တို့နည်းနည်းကိုယ့်ဘက်ကအိမ်မှာပြင်ဆင်ရတဲ့ဟာတွေရှိတာပေါ့အဲ့ဒါအဓိက new normal ဖြစ်သွားတာပေါ့နော်အပြင်မှာအတန်းတွေကထွက်ပြီးတင်လို့မရတော့ဘူးဆိုတဲ့ခါကျတော့လေ
အခုလက်ရှိမှာရောတင်တန်းတွေကိုဘယ်လိုတင်နေရလားဘယ်နှစ်ချိန်လောက်ဘယ်လိုတင်နေရပါလဲရှင
် Zoom market အတန်းကိုတင်တယ်အဲ့ဒါကကျတော့ဟာ Star City ကဂျင်မှာတင်တာပေါ့နော်အဲ့ဒါကတော့အခုလောလောဆယ်ပိတ်ထားတဲ့ဒီဟာဂျင်နေမဖွင့်အောင်ဆိုတဲ့ခါကျတော့လေကျန်တာကတော့ဒီလူကြီးတွေအတွက်ပုံမှန် Zoom ကတော့တငယ်ချင်းနေနဲ့ပေါင်းပြီးတော့ဟိုအများကပုံမှန်အနေနဲ့တော့မဟုတ်သေးဘူးပေါ့နော်ဒါလို့ဆိုတော့နေရာရောအချိန်ရောလောလောဆယ်ကအပြည့်အဝမပေးနိုင်နေတဲ့ခါကျတော့ online ကိုပဲအဲ့လိုမျိုးဟိုကိုယ့်ဘက်သားကိုပုံမှန် regular class ဖွင့်ထားတာမျိုးမဟုတ်ဘဲနဲ့သူဖွင့်ထားပြီးသားတင်နေပြီးသားတငယ်ချင်းနေနဲ့ပဲဟိုပြန်ပြီးတော့ class share ပြီးတော့တင်တာမျိုးပဲလုပ်နိုင်နေတယ်လောလောဆယ်ကလေ
အခုအဲ့လိုမျိုးပေါ့နော်အခုဗမာပြည်မှာရောအဲ့လိုမျိုး online ကနေပြီးတော့ဒီလို gym ကစားတာတို့ဒီZumba ကတာတို့လိုမျိုးနဲ့ပတ်သက်ပြီးတော့ online ကနေတင်တာလူတွေကဘယ်လောက်စိတ်ဝင်စားမှုရှိတာကိုတွေ့ရလဲရှင
်။အခုနောက်ပိုင်းပို့ပြီးတော့ဟိုစိတ်ဝင်စားလာကြတယ်။အထူးသဖြင့်ဟိုငကိုရဲကအချင်းမသွားနိုင်တဲ့အဲ့လိုမျိုးဟိုအင်ရှင်မကြီးတို့အမေကြီးတို့ဆိုလို့ရှိရင်ကျတော့တို့ကဟိုတို့အားတဲ့အချိန်မှာကစားနိုင်တယ်တကယ်ကြောင့်လို့ online မှာကစားရတာကိုအရင်ကထက်ပို့ပြီးတော့စိတ်ဝင်စားလာတယ်။ Zumba ဆိုလို့ရှိရင်လည်းငကိုရဲကလူတိပဲမယ်။တချို့ရကြတော့လည်းအဲ့လိုမျိုးဂျင်းကိုမလာနိုင်တာဒီအတွက်ဟိုလာတင်ကြီးမသွင်းကျင်တာတို့ဘာတွေနေရှိရလူတွေဆိုလို့ရှိရင်အခုတို့ဒီ online ကနေပြီးတော့ဆမ်းပြီးတော့ကစားလို့ရတယ်ကိုယ့်အိမ်မှာကိုယ့်ဘာသာကိုဘယ်သူမှဟိုမမြင်ရဘဲနဲ့ကစားလို့ရတယ်တော့မတော်ပို့ပြီးတော့စိတ်ဝင်စားလာကြတယ်အရင်ကထက်တော့လေ
လူတိုင်းအတွက် new normal ဖြစ်လာတဲ့အထက်မှာဉာဏ်ပညာကိုအားကိုးလာရတဲ့အခြေအနေလေးတစ်ခုပါဝင်ပါတယ်ဒါကြောင့် Zumba လေ့ကျင့်ခန်းလုပ်တဲ့နေရာမှာလည်းဉာဏ်ပညာအထောက်အကူနဲ့ online ကနေလှုပ်လာကြတာပါဒါပေမဲ့နီးပညာပိုင်းလိုအပ်ချက်တွေရှိနေသေးတဲ့မြန်မာနိုင်ငံမှာအခက်အခဲတချို့ကတော့ရှိနေပါသေးတယ်
။မြန်မာနိုင်ငံမှာကတော်တော်များများကသူတို့ရင်းနှီးတာကFacebook နဲ့ပဲရင်းနှီးတယ် Facebook ကိုပဲသုံးကြတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့သူတို့ကဒီတခြားဒီ platform တွေ Zoom တို့ဘာလို့ကြားတဲ့အခါကျတော့သူတို့အတွက်ကဟိုအခက်အခဲလေးတွေရှိတယ်သုံးရတာအဆင်မပြေတိုင်းနောက် internet line ခါလေးကြလို့ရှိရင်မကောင်းတာပေါ့နော်အဲ့လိုမျိုးဟာအဓိကရှိပါတယ်ဟုတ်
covid ကြောင့်မဟုတ်တော့ဖြစ်လာတဲ့ဒီ new normal အခြေအနေမှာကိုပြင်ဆင်တဲ့ဥစ္စာတွေမှာရောဒီတင်တဲ့တင်တန်းသားတွေအတွက်ကိုရောကိုကဘယ်လိုမျိုးပံ့ပိုးမှုတွေလုပ်ပေးရလဲရှင်ဒီလို online ကနေတင်တန်းတွေပေးနိုင်ဖို့အတွက်
ဟုတ်ကဲ့ဟိုတင်နန်းသားတွေအတွက်ကြားတဲ့အခါကျတော့ဒီဘယ်လို application မျိုးကို download လုပ်ရမယ်နောက်ပြီးတော့သူတို့အတွက်ဒီဘယ်လိုမျိုး internet ရှိမှသူတို့အတွက်အဆင်ပြေမလဲပေါ့နော်အဲ့လိုမျိုးဟိုဟာလေးလုပ်ပေးရတယ်အဓိကကနောက်ပြီးတော့သူတို့ကဖို့အတွက်နေရာဘယ်လိုလုပ်ရမလဲနောက်တစ်ခုကသူတို့ရဲ့ device ကိုဘယ်လို set up လုပ်ရမလဲဆိုတဲ့ဟာလေးအဓိကပြောပေးရပါတယ
်ဒီလိုမျိုးနည်းပညာနဲ့ပတ်သက်လို့တော်တော်လေးဟိုအကျွမ်းဝင်မှုရှိအောင်လို့တော်တော်လေးသင်ပေးရတာမျိုးလား
ဟုတ်ကဲ့အစပိုင်းမှာတော့ပြောပြရတယ်အထူးသဖြင့်အဲ့လိုမျိုးဟိုအာ40ဝင်းစင်ပေါ့နော်အဲ့လိုရွယ်သူတင်အရှင်မတွေပေါ့တို့ကဒီမီးပညာပိုင်းနဲ့မရင်းနှီးဆိုလို့ရှိရင်တော့တို့အဲ့ဒီဒီဘယ် application download လုပ်ရမလဲဘယ်လို set up လုပ်ရမလဲဆိုတဲ့ဟာအကုန်လုံးပြောပြရပါတယ်ဒါပေမဲ့အာနှစ်ချိန်သုံးချိန်လောက်ပြီးသွားလို့ရှိရင်တော့ပုံမှန်လေးကစားရလို့ရှိရင်တော့အဆင်ပြေသွားကြပါတယ်ဟုတ
်ဇမ်ဘာကားတဲ့လူတွေကလူကြီးလူငယ်တွေမှာဘယ်သူတွေကပုံများလူကြီးတွေပုံများလားလူငယ်တွေပုံများလားရှင
်အခုလောလောဆယ်ဆိုလို့ရှိရင်တော့အာလူလက်ပိုင်းရွယ်ပေါ့နော်အဲ့လိုမျိုးအသက်အစိမ့်နဲ့40ကျားတဲ့လူတွေပုံများပါတယ်ဟုတ
်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြင်ဆင်ရတယ်လို့မိသားစုအတွက်ရှိလာတဲ့စိန်ခေါ်မှုတွေကလည်းမနှဲလာပါဘူ
းအခုကဟို challenge တွေတော့အများကြီးဖြစ်လာတာပေါ့နော် new normal မှာကကြတော့အာကလေးတွေသူတပြင်းဟိုတမီးအကြီးကလည်းအိမ်ကနေပြီးတော့ပဲအကြောင်းတရားတွေကြောင့်မလို့တူးအတွက်အာကိုကဖြစ်လို့ရဥစ္စာတွေပြင်ဆင်ပေးရတယ်တောက်လျှောက်ဟိုကူညီပေးနေရတယ်ပေါ့နော်။ကျောင်းမှာဆရာမနဲ့လုံးဝမဲ့ကိစ္စတွေတချို့ဟာတွေသူကသူမလုံးနိုင်တဲ့ကိစ္စတွေဆိုလို့ရှိရင်လည်းကိုကဟိုသူ့ကိုအချိန်မရွေးကူညီပေးနေရတာမျိုးတွေရှိတယ်။နောက်အမျိုးသားကလည်းဟိုအိမ်ကနေအလုပ်လုပ်တာဖြစ်သွားတယ်။အိမ်ကနေပြန်ပြီးအလုပ်လုပ်ရတာဖြစ်သွားတယ်ကျောင်းမှာတခါသူ့အတွက်လည်းဟိုကလေးအနောက်ချက်မဖြစ်အောင်လို့ကလေးအငယ်ကိုထိန်းပေးရတာမျိုးတွေလည်းရှိလာတယ်ပေါ့။နောက်တစ်ခုကအဲ့လိုမျိုးဟိုအခုဆိုလို့ရှိရင်ကျမဆိုလို့ရှိရင်လည်းအပြင်ထွက်ပြီးတော့ဟိုမိသားစုအတွက်ဈေးဝယ်တာဗာညာအစားအမီတယောက်နေနေကိုယ်တိုင်လောက်ရတဲ့ဟာတွေဆိုတော့အဲ့ဒါလည်းနောက်ထပ် challenge တစ်ခုပေါ့နော်။ဟိုအရင်ကလိုမျိုးအကုန်လုံးဟိုမိသားစုလုံးထွက်ပြီးသွားတာမျိုးတွေမဟုတ်ဖက်နဲ့ကိုယ်တယောက်တည်းပဲမြန်မြန်သွားပြီးတော့ဒီ grocery shopping လုပ်ရတယ်ပြီးသွားလို့ရှိရင်ပြန်လာလို့ရှိရင်လည်းကလေးတွေကို APC တွေနဲ့ချက်ချင်းမထိမိအောင်ကိုယ်ဝတ်လာတဲ့ဝယ်စားတွေသွားထားတဲ့ဟာတွေနဲ့မထိမိအောင်လို့လောက်ရတာလည်းနောက်ထပ် challenge တစ်ခုပါပဲ။ဒီအရှင်မတယောက်တော့ပေါ့လေ။
အခုလိုမျိုးအဖက်ဖက်ကအဆင်ပြေအောင်အစ်စ်ကနေပြန်လုပ်နေရတဲ့အခြေအနေမျိုးမှာကိုယ့်ရဲ့စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးအတွက်တတ်နိုင်သလောက်ကျန်းမာရေးလေ့ကျင့်ခန်းလုပ်ဖို့အရေးကြီးတယ်ဆိုတာကိုလည်းဇွန်ဘာလေ့ကျင့်ခန်းဆရာမမတ်စာပြုကအကြံပေးပါတယ်
။အဲ့ဒါကလေအထူးသဖြင့်ဟိုအိမ်ရှင်မတွေအတွက်ပေါ့နော်အရန်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဟိုအရင်အလိုမျိုးအပြင်သွားတာမျိုးတို့တကယ်ချင်းနေနဲ့ hang out လုပ်တာတို့မလုပ်လို့မရတော့တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ဟိုစိတ်ရှုပ်ထွေးလာတာပေါ့နော်ပြင်းအိမ်ထဲမှာပဲတောင်းတောင်းအများန်းတွေးနေရတဲ့အခါကျတော့ဟိုပြတ်တိုင်နေမြပြဿနာမဖြစ်အောင်နေရတဲ့အတွက်ကြောင့်မလို့ကိုယ်ရီမှာပို့ပြီးတော့နောက်ထပ် stress တစ်ခုပြည့်ရဲ့အခါကျတော့ကိုပိုင်အချိန်လေးတစ်နေ့ဟိုအဲ့လိုမျိုးနိုင်ဝက်တစ်နာရီယူပြီးတော့ကိုအတွက်ကိုလည်းလှူရှာအလေးချင်းကလုပ်ပြီးလို့ရှိရင်ကိုကပို့ပြီးတော့ဒီစိတ်တက်ကြတာတွေစိတ်ညစ်တာတွေလည်းပြေပြောက်သွားနိုင်တယ်အဲ့တစ်နာရီအတွင်းမှာအကျနဲ့ဟိုစိတ်ရှုပ်စရာတွေဘာမှမစင်စားရတဲ့အတွက်ကြောင့်မလို့ကိုကပို့ပြီးတော့ဟိုပျော်ရွှင်လာနိုင်တယ်ပေါ့နော်နောက်ကိုအတွက်ကိုအချိန်လေးတစ်ခုပြည့်ရဲ့အတွက်ကြောင့်မလို့ကိုမိသားစုကိုလည်းကိုကပို့ပြီးတော့ဂရုစိုက်လာနိုင်တယ်အဲ့နောက်ပြီးတော့ကိုခန္ဓာကိုလည်းပုံမှန်လေးလေ့ကျင့်ခန်းလုပ်လာတယ်ခစားလာနိုင်တယ်အမြကိုရဲ့ခန္ဓာကိုလည်းပို့ပြီးတော့ကျန်းမာလာတဲ့အခါကျတော့ယောဂါကြီးမဖြစ်အောင်လည်းပို့ပြီးတော့ကောက်ခွေနိုင်နေပေါ့နော်ကိုအားကြောင့်မလို့လေ့ကျင့်ခန်းလုပ်ပေးသင့်ပါတယ
်မြန်မာနိုင်ငံကဇွန်ဘာ instructor ဆရာမမတ်စာဖြူဖြစ်ပါတယ်ကိုဗစ်ကယောဂါကြောင့်လူတိုင်းအတွက်သတိထားစရာသိယူစရာပြင်ဆင်စရာတွေဖြစ်လာတဲ့ new normal အခြေအနေမှာကိုအတွက်အဆင်ပြေမဲ့အခြေအနေဖြစ်လာအောင်လို့လေ့လာပြောင်းလဲနိုင်ကြမယ်လို့မျှော်လင့်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဒီကနေ့အင်္ဂါနေ့ကပဲပြီးဆုံးသွားတဲ့ London Fashion သတင်းပတ်မှာတော့ဒီဇိုင်နာ Victoria Beckham ကသူ့ရဲ့2021နှွေဦးနဲ့နှွေရာတဲ့ဒီဇိုင်းသစ်တွေကိုဗီဒီယိုနဲ့ပြသပါဝင်ခဲ့ပါတယ်Salon Fashion Show တွေလုပ်ဖို့စီစဉ်ထားခဲ့ပေမဲ့လည်းအခုဖြစ်ပေါ်နေတဲ့ Corona Virus ကပ်ရေးကြောင့် London Fashion သတင်းပတ်မှာကန့်သတ်မှုတွေဖြစ်ခဲ့ပြီးတော့သူ့ရဲ့ဖန်တီးမှုလက်ရာပေါင်း20ကိုဗီဒီယိုကနေပဲပြသသွားနိုင်တာဖြစ်ပါတယ်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားမှာသူနဲ့သူ့ရဲ့အဖွဲ့သားတွေဘလို့အလုပ်လုပ်ခဲ့ကြလဲဆိုတာသူကပြောထားပါတယ်။ဒီ Fashion ရာသီမှာသူ့ရဲ့ဖန်တီးမှုတွေကလွယ်လွယ်ကူကူပေါ့ပေါ့ပါပါရှိမဲ့ဒီဇိုင်းတွေဖြစ်တယ်လို့လည်းဆိုပါတယ်။
ဒီရာသီအတွက်သူ့ဖက်ရှင်လက်ရာသီတွေကိုကြည့်မယ်ဆိုရင်80ပြည့်လုံကဒီဇိုင်းတွေလိုစင်တူတဲ့ဘောင်းမီရှေတွေပြီးတော့ပိတ်သားအပေါ်ဝင် trench coat တွေနဲ့ဇာရီသုံးထားတဲ့ဝတ်စုံရှေတွေပါဝင်ပြီးတော့ဒီလက်ရာတွေကလည်းတကယ်လက်တွေ့ဘဝကိုအခြေခံထားတဲ့အိမ်မက်တစ်ခုပါပဲလို့လည်း Victoria Beckham ကပြောသွားပါတယ်ရှင်ဖက်ရှင်လုပ်ငန်းကြီးရဲ့လှုပ်ဆောင်မှုတွေဟာတဘာဝပတ်ဝန်းကျင်ပေါ်မှာဘလောက်ဆိုးကျိုးတွေဖြစ်စေလဲဆိုတာအမှန်တိုင်းတင်ပြဖို့တောင်းဆိုတဲ့အနေနဲ့ပတ်ဝန်းကျင်ရေးတက်ကြွလှုပ်ရှားသူတွေဖက်ရှင်မဂ္ဂဇင်းကြီးတွေကိုဆန္ဒပြခဲ့ပါတယ်။ကမ္ဘာထိပ်တန်ဖက်ရှင်မဂ္ဂဇင်းတွေဖြစ်တဲ့ Vogue Glamour နဲ့ GQ မဂ္ဂဇင်းတို့ကိုထုတ်ဝေတဲ့ Condé Nast ရဲ့ရုံးအဆောက်အုံအပြင်ဘက်မှာသူတို့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူနှစ်ဦးကအဖြူရောင်ဝတ်စုံပေါ်မှာအယောင်တွေစွန့်ထင်နေတာမျိုးဝတ်ဆင်ထားပြီးတော့မျက်နှာမှာလည်းနှာခေါင်းစီးနဲ့အပေါ်မှာတော့ tell the truth အမှန်ကိုပြောပါလို့ရေးထားပါတယ် Extinction Rebellion ဆိုတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်မှုအဖွဲ့က London Fashion သတင်းပတ်နောက်ဆုံးရက်အင်္ဂါနေ့ September 22ရက်နေ့မှာဒီလိုဆန္ဒပြသွားတာပါသူတို့ရဲ့ blog စာမျက်နှာမှာတော့ပတ်ဝန်းကျင်ရဲ့လူမှုဝန်းကျင်ပေါ်မှာ fashion လောကကဘလို့ဆိုးကျိုးတွေကြားရောက်နေစေလဲဆိုတာမိမောင်းထုတ်ပြတာဖြစ်ပြီးတော့အပြောင်းအလဲတွေအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တွန်းအားပေးတာဖြစ်တယ်လို့ပြောထားပါတယ
် Can live and die and burn and believe again
Extraordinary tension around this stadium
Take your mark
Set
ဒီကတော့မိသားစုကိုစွန့်ခွာလာပြီးတော့အမေရိကန်ပြည်သူကိုပြောင်းလာနေထိုင်တဲ့မင်းသားဟယ်ရီကမတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲနဲ့ပတ်သက်ပြီးတော့ရိုက်ကူးတဲ့ Netflix မတန်ရုပ်ရှင်မှာပါဝင်ထားပါတယ်။ဒါကိုအစီအစဉ်ရဆိုရင်ဒီ Rising Phoenix လို့နာမည်ပေးထားတဲ့မတန်ရုပ်ရှင်ကဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ်။2020အိုလံပစ်အားကစားပွဲတော်နဲ့မတန်ဆွမ်းအိုလံပစ်အားကစားပွဲတော်တွေကျင်းပစဉ်နဲ့တပြိုင်တည်းထပ်ဖို့ပြင်ထားတာပါ။ဒါမှလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးသောအိုလံပစ်အားကစားပွဲတော်တွေနောက်စစ်ကိုထွက်ထားရတာဖြစ်ပါတယ်။မင်းသားဟယ်ရီက2014မှာစတင်ပြီးတော့ကျင်းပတဲ့ Invictus Games ဆိုတဲ့အားကစားပွဲကိုစတင်တည်ထောင်ခဲ့သူလည်းဖြစ်ပါတယ်။အဲဒီအားကစားပွဲကတော့တရားရစစ်ပြေနေပြီးကျင်းပပြီးတဲ့အားကစားပြိုင်ပွဲပါ။မင်းသားဟယ်ရီကသူကိုယ်တိုင်လည်းစစ်တပ်ထံမှာဆင်းနေကြောအမှုထမ်းနေတာဖြစ်ပါတယ်။အခု Rising Phoenix မှတ်တမ်းရုပ်ရှင်ကိုတော့ Netflix Online ရုပ်သံကနေပြီးတော့ August 26ရက်မှာစတင်ပြသတာပါလို့ရှင
်။ Lives have been changed on the track, but lives are also being changed in the stands.
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။ September 28ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမ်းမြတ်မွန်ကတစ်လှည့်ပြောပါအောင်မယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအဖြစ်ရွေးခန့်ခဲ့တဲ့2016ခုနှစ်နဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်တဲ့ပထမနှစ်2019ခုနှစ်မှာပြည်ထောင်စုအစိုးရကိုဝင်ငွေခွန်ဒေါ်လာ850သာဆောင်ခဲ့တယ်လို့ New York Times သတင်းစာကြီးကဖော်ပြပါရယ်။လွန်ခဲ့တဲ့15နှစ်မှာ10နှစ်အတွက်ပြည်ထောင်စုအစိုးရကိုအခွင့်မဆောင်ဘူးဆိုတဲ့သတင်းတွေဟာသတင်းထုသတင်းမှားတွေဖြစ်တယ်လို့သမ္မတထရမ့်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ခဲ့ပါရယ်။Trump Interim ရေလုပ်ငန်းကြီးဖြစ်တဲ့ Trump Organization ရဲ့ရှေ့တွေကလည်းသတင်းစာရဲ့ဖော်ပြချက်ဟာမမှန်ကန်ဘူးလို့ညင်ဆန်ပါတယ်။ New York Times သတင်းစာမှာဖော်ပြချက်အရ Trump ဟာလုပ်ငန်းတွေဆက်တိုက်အရှုံးပေါ်ကြောင်းအောက်ခွန်ဌာနကိုပြထားပါတယ်။ဒါအပြင်တမရတာဝန်နဲ့ဝေယောတိဖြစ်နိုင်တဲ့နိုင်ငံသားဝင်ငွေတွေလည်းရှိတယ်လို့သတင်းစာကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID အတည်ပြုလူနာဒီကနေ့6သန်းကျော်သွားပါပြီ။ကမ္ဘာမှာ COVID ရောဂါကူးစက်သူဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံမှာနေ့စဉ်အတည်ပြုလူနာကမ္ဘာမှာအများဆုံးအဖြစ်လဲဆက်ပြီးတော့ရှိနေပါတယ်။ပြည်သူတွေအနေနဲ့ကပ်ရောဂါကာကွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာကြဖို့နဲ့မဖြစ်မနေနှာခေါင်းစည်းတက်ကြဖို့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကတိုက်တွန်းထားပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တပ်ဖွဲ့တွေကြားမှာနာဂိုမိုကာရာဘာဒေသမှာဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။တိုက်ခိုက်မှုတွေကိုရပ်ဆိုင်းဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲဒီကနေ့တနင်္လာနေ့မှာလည်းဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေပါတယ်။ TikTok လူမှုကွန်ရက် application ကိုဒီကနေ့တနင်္လာနေ့ကစပြီးတော့ American App Store ကနေ download လုပ်တာတားမြစ်တဲ့ Trump အစိုးရရဲ့အမိန့်ကိုပြည်တော်စုတရားသူကြီးတယောက်ကယာယီဆန်းရမယ်လို့ဆုံးဖြတ်ခဲ့ပါတယ်။တနင်္ဂနွေနေ့ညတကောင်ချိန်ကစလို့ TikTok App တွေကို download လုပ်ခွင့်ပိတ်ပင်မဲ့အမိန့်အသက်မဝင်ခင်လေးမှာပဲတရားသူကြီးကအခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ 10:00 အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတင်းလင်းလာနေညအတွက် Radio အတန်နှွှဲမှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆွမ်းမြတ်ပါမှာ
This program has come to you from the Voice of America, Washington.